Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ14ရက်နေ့တနင်္လာနေ့ည9:30အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနောင်လည်းပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါရှင
်မင်္ဂလာညချမ်းသာရှင်ကျမတင်ကြီးထိုက်ပါဥရောပတိုက်စီကိုအဆက်မပြတ်ရောက်ရှိလာကြတဲ့ဒုက္ခသည်တွေကိုခွဲဝေတာဝန်ယူဖို့ဥရောပသမဂ္ဂအဖွဲ့ဝင်ပြည်ထရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။အာဖဂန်မှာတော့ထောင်ပေါက်ပြေးတာကြောင့်အကျဉ်းသား300ကျော်တို့လွတ်မြောက်သွားပါတယ်။ဘန်ကောက်ဘုံခွဲမှုနဲ့ဆက်ဆက်ပြီးတော့လူ3ဦးတို့ကိုမလေးရှားအစိုးရကဖမ်းဆီးထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ NCA လက်မှတ်ရေးထိုးပြီးချိန်မှာလဲတိုက်ပွဲတွေချက်မဖြစ်ဖို့အာမခံနိုင်ခြင်းမရှိဘူးလို့ဝန်ကြီးဦးအောင်မင်းကပြောဆိုပါတယ်။
အဲ့တော့လက်ကန်ကြရဲ့ချင်းချင်းများဂျန်တော့ဖြစ်တော့ဖြစ်မှာပဲအဲ့လိုဖြစ်တော့အကယ်၍လာဖြစ်တာကိုကိုကပြုံးပြုံးကြီးနေတော့လည်းကိုတတ်ခါမှာပေါ့ဗျာခုကံစစ်မှအပ
ပြေဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီနောက်မှာတော့ဒုတိယကြိမ်မဲစီးရင်တွေကိုရွေးကောက်ပွဲကော်မရှင်ရုံးတွေကနေချုပ်ပြန်ကြေညာတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရထိတ်တဲ့ရောက်သတင်းတွေကိုမအသိကြီးထိုင်နဲ့ကိုဝင်းမင်းတို့ကကြေညာပေးကြမှာပါရှင်
ဥရောပနိုင်ငံတွေစီကိုအဆက်မပြတ်ဝင်လာနေအောင်မယ်လို့ယူဆရတဲ့ဒုက္ခသည်တွေကိုဘယ်လိုခွဲဝေတာဝန်ယူကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တနင်္လာနေ့မှာပဲဥရောပသံတမန်ရဲ့ပြည်ထရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနေကြပါတယ်။ဟန်ဂရီအာဏာပိုင်တို့ကနေဆက်လုံခြုံရေးရဲတို့ထံကနေလွတ်မြောက်ဖို့ကြိုးပမ်းကြသူတွေကိုတရားဥပဒေနဲ့အညီအရေးယူမယ်လို့ပြောဆိုသတ်မှတ်ထားတဲ့ရက်မတိုင်ခင်တရက်အလိုမှာဥရောပသံတမန်ပြည်ထရေးဝန်ကြီးတွေရဲ့ဘရက်ဆဲလ်မြို့ဆွေးနွေးပွဲထွက်ပေါ်လာတာဖြစ်ပါတယ်။ရွှေပြောင်ဒုက္ခသည်တွေဥရောပတိုက်ကိုအလုံးရင်းနဲ့ရောက်ရှိလာကြတဲ့အပေါ်မှာတော့ဥရောပနိုင်ငံတွေအထူးသဖြင့်အရှေ့ဥရောပနိုင်ငံတို့ကဂျာမနီနိုင်ငံကိုအပြစ်ဖို့ချပါတယ်။ရွှေပြောင်ဒုက္ခသည်တွေကိုခွဲဝေတာဝန်မခံလို့တဲ့ဥရောပအဖွဲ့ဝင်နိုင်ငံတချို့ပေါ်မှာလည်းဂျာမနီဘက်ကအတော်လေးစိတ်ပြက်လက်ပြက်ဖြစ်နေတာပါ။ဂျာမနီကဒီနှစ်မှာဒုက္ခသည်တသန်းလောက်လက်ခံနိုင်မယ်လို့ခန့်မှန်းထားတဲ့အကြောင်းဂျာမန်ဒုတိယဝန်ကြီးချုပ်ကသူ့ရဲ့ Social Democratic Party ကိုဒီကနေ့မှပဲစာပေးပို့ထားပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဒုက္ခသည်8သိန်းလောက်လက်ခံမယ်လို့ပြောထားတာပါ။ရွှေပြောင်ဒုက္ခသည်အများစုကလည်းတခြားနိုင်ငံတွေမှာအခြေမချလို့ပါဘူး။တချို့တို့ကတော့ဂျာမနီနိုင်ငံစီကိုရောက်ဖို့နိုင်ငံတွေကိုဖြတ်ပြီးတော့လမ်းလျှောက်သွားကြရပါတယ်။အခုအခါမှာတော့ဂျာမနီနိုင်ငံကလည်းရွှေပြောင်ဒုက္ခသည်တွေနဲ့စစ်ပြေးဒုက္ခသည်တွေနိုင်ငံနဲ့ဝင်ရောက်လာမှုပမာဏကိုကန့်တတ်နိုင်ဖို့အတွက်ဩစတြီးယားနဲ့နယ်ဇက်မှာနိုင်ငံကူးလက်မှတ်စစ်ဆေးကြမ်းတ်မှုတွေကိုယာယီအဖြစ်လှုပ်ဆောင်လာပါတယ်။နယ်ဇက်တွေမှာလည်းနိုင်ငံကူးလက်မှတ်စစ်ဆေးတာတွေကိုဂျာမနီအာဏာပိုင်တို့စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်မှာတော့တာလီဘန်တပုံတွေကအချင်းထောင်တစ်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်ရမှာထောင်သား350ကျော်လွတ်သွားပါတယ်။စနစ်တကျပြင်ဆင်ထားတဲ့ဒီနေ့တိုက်ခိုက်မှုထဲမှာအသေးခံကားဘုံးခွဲတာနဲ့စတင်လိုက်ပြီးတပုံတွေကိုထောင်သားကန့်နိုင်အောင်လုပ်ပေးခဲ့တာဖြစ်တယ်လို့ဒီဖောင်ထောင်ဖောက်မှုဖြစ်ခဲ့တဲ့နိုင်ငံအရှေ့ပိုင်းပြည်နယ်ဂါစနီကဒုအုပ်ချုပ်ရည်မှုအလီအမာဒီကထုတ်ပြောလိုက်ပါတယ်။အာဖဂန်ရာရှိတွေကလည်းဒီထောင်ထဲမှာအကျဉ်းသားစုစုပေါင်း436ယောက်ရှိပြီး355ယောက်လွတ်မြောက်သွားတယ်။အဲ့ဒီထဲမှာနိုင်ငံတော်လုံခြုံရေးကိုချင်းချောက်နေတဲ့သူ148ဦးတောင်ပါတယ်လို့ထုတ်ပြောနေပါတယ်။အာဖဂန်ပြည်ထောင်ဝန်ကြီးဌာနကကြေညာချက်ထဲမှာတော့ထောင်လုံခြုံရေးအဆောင်တသား9ဦးသေဆုံးခဲ့ပြီးနောက်ထပ်9ဦးဒဏ်ရာရခဲ့တယ်။တပုံဘက်မှာလည်း9ဦးသေခဲ့တယ်လို့ဖော်ပြထားပါတယ်။တာလီဘန်ပြောခွင့်ရဇာဘီဟူလာမိုဂျာဟစ်ကအခုထောင်ဖောက်ခဲ့တာသူတို့လက်ချက်ဖြစ်တယ်ဘာလို့လဲဆိုတော့ဒီထောင်ကိုအာဖဂန်ထောင်လုံးရေးအဖွဲ့တွေကချဲလဲအုပ်ချုပ်နေတာဖြစ်ပြီးတာလီဘန်အပါအဝင်ထောင်သားတွေကိုမတရားနှိပ်စက်တာတွေရှိနေလို့ပါလို့သတင်းတောက်တွေကိုအီးမေးလ်ကနေပို့တဲ့အကြေညာချက်ထဲမှာထုတ်ပြောလိုက်ပါတယ်တာလီဘန်တို့ရဲ့နောက်ကြေညာချက်တစ်ခုထဲမှာတော့အခုထောင်ဖောက်ဖို့ဝင်တိုက်တဲ့သူတွေဟာဒီဂါစနီပြည်နယ်ထောင်မှာအရင်အချင်းကျပူခဲ့ပြီးပြန်လွတ်လာခဲ့သူတွေဖြစ်တယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ
အီဂျစ်နိုင်ငံတွင်ကန့်သတ်နေမြေတဲကိုတွားရောက်ချတဲ့ခီးသွွားအဖွဲ့တစ်ခုကိုအီဂျစ်လုံခြုံရေးတပ်ဖွဲ့တို့ကအကြမ်းဖက်သမားတွေလို့တန်တရားဖြစ်ပြီးမနေ့တနင်္ဂနွေနေ့ကမှားယွင်းပစ်ခတ်ထားကြောင်းမက္ကဆီကိုနိုင်ငံသား2ဦးတို့အပါအဝင်အနည်းဆုံးလူ12ဦးသေဆုံးခဲ့ရတယ်လို့အီဂျစ်ရာရှိတို့ကပြောပါတယ်အီဂျစ်နိုင်ငံအနောက်ပိုင်းတဲကန္တရာတွင်ကဖာရာဖရာဒေသတွင် 4 weeks အတွင်းအုံပြူသွားလာကြတဲ့အကျန်းဖက်သမားတွေကိုပြစ်မှတ်ထားတဲ့ဤချစ်ရဲတွေနဲ့ဤချစ်စစ်တပ်တို့ကအကျန်းဖက်သမားတွေစီးနှင်းတဲ့ကားနဲ့ပုံစံတူကားတွေစီးလာကြတဲ့ခီးသွွားအုပ်စုကိုမှားယွင်းပစ်ခတ်ခဲ့တာဖြစ်တယ်လို့ဤချစ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တင်းနှင်းလာနေမှာပြောဆိုပါတယ်ပစ်ခတ်မှုအတွင်းအသက်အန္တရာယ်မဖြစ်ဘဲလွတ်မြောက်လာသူ6ဦးတို့ကတော့ဤချစ်တပ်တို့ကခီးသည်တွေရဲ့ရင်ကိုလေးရင်တွေရဟတ်ရင်တွေနဲ့ပါတိုက်ခိုက်ခဲ့တယ်လို့ဤချစ်နိုင်ငံဆိုင်ရာမက္ကဆီကိုတန်အမတ်ကိုပြောဆိုခဲ့ကြပါတယ်ဤချစ်နိုင်ငံသားတွေအများအပြားလဲဤချစ်နိုင်ငံသားအများအပြားလဲတည်ဆုံးခဲ့ရတဲ့ဒီပြစ်ခတ်မှုကိုစုံစမ်းစစ်ဆေးပေးဖို့မက္ကဆီကိုသမ္မတကလည်းတောင်းဆိုပါတယ်ဖာရာဖရာတဲကန္နာယဒေတာကူခီးသည်တွေပို့ဆောင်ခဲ့တဲ့ခီးသွွားကုမ္ပဏီမှာခီးသည်တွေပို့ဆောင်ခွင့်ခွင့်ပြုချက်မရှိသလိုခီးသည်တွေကိုပို့မယ်လို့လဲအာဏာပိုင်တို့ကအကြောင်းမကြားခဲ့ဘူးလို့ဤချစ်ခီးသွွားလုပ်ငန်းဆိုင်ရာဝန်ကြီးဌာနရဲ့ပြောခွင့်ရကလည်းပြောပါတယ်ရှင်
American billionaire တထေးကြီး Donald Trump အနေနဲ့ Republican သမ္မတလောင်းဖြစ်ဖို့ဝင်ပြိုင်နေရမှာထောက်ခံမှုတွေတိုးပြီးရနေပါတယ်။ Washington Post သတင်းစာနဲ့ ABC ရုပ်သံတို့ရဲ့ပူးတွဲစစ်တမ်းကောက်ယူမှုအသစ်ထဲမှာနောက်နှစ် American သမ္မတရွေးကောက်ပွဲအတွက် Donald Trump ကိုလက်ရှိအတိုက်ခံ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးဖို့33ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ဒီနေ့ဖော်ပြလိုက်ပါတယ်။အခုလို33ရာခိုင်နှုန်းထောက်ခံမှုရလာတာဟာအရင်ဇူလိုင်လတုန်းက24ရာခိုင်နှုန်းရထားတာထက်အမြင့်တက်သွားတာဖြစ်ပါတယ်။သူပြိုင်ဘက်တူဖြစ်တဲ့အုံနောက်နဲ့အာယုံကျော်ခွဲစိတ်အထူးကုဆရာဝန်အငိမ့်စာဒေါက်တာဘန်ကာဆန်ကတော့ဇူလိုင်လတုန်းက6ရာခိုင်နှုန်းပဲရရကနေအခု20ရာခိုင်နှုန်းထောက်ခံမှုတိုးကဒုတိယထောက်ခံမှုအများဆုံးနေရာကိုယူသွားပြီလို့ပြီးခဲ့တဲ့အပတ်ကလုပ်ခဲ့တဲ့ဒီစတန်းကောက်ယူမှုမှာဖော်ပြထားပါတယ်။နောက်ကျနေတဲ့ Republican သမ္မတလောင်းတွေအနေနဲ့ဒီထိတ်ဆုံးကပြိုင်မဲ့နှုတ်ကိုအမိလိုက်နိုင်ဖို့နောက်လာမယ့်ဒုတိယအကြိမ်စကားစစ်ထိုးပွဲမတိုင်ခင်အခုအသေးအံစပြီးလုံးပန်းနေကြပါတယ်။ Florida အုပ်ချုပ်ရေးမှူးဟောင်း Jeb Bush အနေနဲ့တော့အခုစက်တမ်ဘာ900ခန့်လောက်ထောက်ခံမှုနဲ့တတိယနေရာမှာရှိနေပြီးသူ့နောက်မှာ Texas ပြည်နယ်အထက်လွှတ်တော် Matt Cruz နဲ့ Florida အထက်လွှတ်တော် Marco Rubio တို့900ခန့်လောက်စီနဲ့ထောက်ခံမှုတွေရထားပါတယ်။အရင်ဇူလိုင်လစက်တမ်ကောက်ယူမှုမှာဒုတိယနေရာရခဲ့တဲ့ Wisconsin ပြည်နယ်အုပ်ချုပ်ရေးမှူး Scott Walker အနေနဲ့တော့ဒီတစ်ခါ200ခန့်လောက်ထောက်ခံမှုပဲရပြီးထောက်ခံမှုထိုးကျသွားခဲ့တာကြောင့်ပြီးခဲ့တဲ့နှစ်လတွင်သူ့မဲဆွဲပွဲမှာစူးစူးဝါးဝါးဖြစ်ခဲ့တာကိုပြနေပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ကနေတင်းလာနေညပိုင်းအတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာပြီးခဲ့တဲ့လကလူသေဆုံးဒဏ်ရာရခဲ့တဲ့ဘုံးဖောက်ခွဲမှုနဲ့ဆက်ဆက်ပြီးလူ3ဦးတို့ကိုဖမ်းဆီးထားတယ်လို့မလေးရှားအာဏာပိုင်တို့ကပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာပါကစ္စတန်နိုင်ငံသား2ဦး၊မလေးရှားနိုင်ငံသားအမျိုးသမီး2ဦးနဲ့အမျိုးသား2ဦးတို့ဖြစ်တယ်လို့မလေးရှားရဲတပ်ဖွဲ့ရဲ့အကြေအကဲခါလစ်အဘူဘာကာကဒီကနေ့တင်းလာနေကွာလာလမ်ပူမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဖမ်းဆီးထားသူ3ဦးတို့ကိုထိုင်းနိုင်ငံထံလွှဲပြောင်းပေးဖို့အစီအစဉ်မရှိဘူးလို့လည်းမလေးရှားရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ဘန်ကောက်ဘုံးခွဲမှုမှာပါဝင်ပတ်သက်သူတွေကိုစုံစမ်းစစ်ဆေးနေတာမှာအခုတန်တရားနဲ့ဖမ်းဆီးထားသူ3ဦးတို့ကအထောက်အကူဖြစ်မယ်လို့ယူဆတဲ့အကြောင်းနဲ့ဒါပေမဲ့လည်းစုံစမ်းစစ်ဆေးရေးတွေကဆက်လုပ်နေတာမို့အသေးစိတ်ကိုတော့မပြောနိုင်သေးတဲ့အကြောင်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကဘန်ကောက်မြို့နယ်အီယာဝွန်နတ်ကွန်းမှာဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ထိုင်းဆိုရနဲ့မလေးရှားရဲအရာရှိတွေအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲမစ္စတာဘာကာကပြောဆိုခဲ့ပါတယ်ရှင်
။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းအုပ်ချုပ်ရေးမှုကဒီကျွန်းပေါ်မှာအမေရိကန်လေတပ်အခြေစိုက်စခန်းသစ်တစ်ခုဆောက်လုပ်ရေးခွင့်ပြုချက်ကိုပြန်ရုပ်သိမ်းတော့မယ်လို့ထုတ်ပြောလိုက်ပါတယ်။တိုကျိုမြို့တော်မှာလုပ်တဲ့နိုင်ငံတော်အဆင့်အုပ်ချုပ်ရေးအဖွဲ့နဲ့သူ့ပြည်နယ်အုပ်ချုပ်ရေးအဖွဲ့တို့ကြားဆွေးနွေးပွဲတွေပြပြသွားပြီးမှသူကအခုလိုထုတ်ပြောလိုက်တာပါ။အုပ်ချုပ်ရေးမှူးတကာရှိအိုနာဂါကသူ့အရင်ပြည်နယ်အုပ်ချုပ်ရေးမှူးလက်ထက်တုန်းကထုတ်ပြန်ခဲ့တဲ့မူလခွင့်ပြုချက်ထဲမှာအမှားအယွင်းတွေတွေ့ခဲ့ပြီးအခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့ဒီနေ့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။ဒီဆုံးဖြတ်ချက်ဖြစ်လာခြင်းဟာဒီအိုကီနာဝါကျွန်းပေါ်ကဟီနိုကိုလို့ခေါ်တဲ့ဝိလံခေါင်ဖျားကန်ဆက်ရွာလေးမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်စတော့မယ်လို့ကြေညာပြီးရပ်ပိုင်းလေးအတွင်းမှာပဲဖြစ်ပါတယ်။တကယ်တော့ဒီ American စခန်းသစ်ပြဿနာကိုဆွေးနွေးဖြေရှာနိုင်ဖို့ဒီဆောက်လုပ်ရေးလုပ်ငန်းတွေကိုအရင်ကတလှချရပ်ဆိုင်ထားခဲ့တာဖြစ်ပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကနေရာတရားစင်လောက်မှာတော်မီလောင်နေတာကိုဒီကနေ့မှလည်းမိသက်သမားတွေဆက်ပြီးစ조사ငိမ့်သက်နေကြပါတယ်။ပြည်နယ်မြို့တော်အနောက်ပိုင်းမှာစနေနေ့ကဆလို့တော်မီလောင်ကျွမ်းမှုတစ်ခုမှဆိုရင်ဟက်တာ2000လောက်လောင်ကျွမ်းခဲ့ရပြီလဲဖြစ်ပါတယ်။တော်မီကူးဆက်ခဲ့တဲ့ရက်ကွက်နှစ်ခုတို့ကိုမနေ့တနင်္ဂနွေနေ့မှာပဲအုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြည်နယ်ရေးပေါ်အခြေအနေလဲကြေညာထားပါတယ်ရှင
်။ US Open Tennis ပိုလ်ပွဲမှာဆာဗီးယားနိုင်ငံသား Novak Djokovic နေနဲ့နာမည်ကျော် Roger Federer ကိုနိုင်ရပြီးပိုဆဲသွားပါတယ်။မိုးရွာခဲ့တာကြောင့်၃နာရီနောက်ရွှေ့ခဲ့ရတဲ့ဒီတက်နစ်ပိုလ်ပွဲမှာကမ္ဘာမှာအကောင်းဆုံးတက်နစ်သမားတစ်ဦးကတူဦးဖြစ်တဲ့ဆွစ်ဇာလန်နိုင်ငံသားရော်ဂျာဖက်ဒရာကို၃နာရီကျော်ကြာအသေးအတန်ရိုက်ပြီးမှအခုလိုအနိုင်ရပိုဆွဲခဲ့တာပါတကယ်တော့အခုလိုအနိုင်ရတာကသူတို့နှစ်ဦးအချိန်နဲ့ပြန်ရတဲ့ကမ္ဘာကျော်အဆင့်မြင့်တက်နစ်ပြိုင်ပွဲကြီးတွေထဲမှာ၁၀ချိန်မြောက်အနိုင်ရခဲ့တာဖြစ်ပါတယ်ဒီနှစ်ထဲမှာလည်းအခုလိုအဆင့်မြင့်ပြိုင်ပွဲကြီး၃ပွဲနိုင်ခဲ့ရမှာဩစတြေးလျ Open နဲ့ Wimbledon တက်နစ်ပြိုင်ပွဲတို့လည်းပါပါတယ်Djokovic ကအခုလိုအနိုင်ရလိုက်တဲ့ညနေခင်းဟာပေါ်ပြမရနိုင်လောက်အောင်ကိုလှပနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဒါအပြင် Roger Federer လိုအရန်ကောင်းတဲ့လူနဲ့ပြန်ရတာကိုဂုဏ်ယူစရာကောင်းတယ်။ Roger ဟာတကယ့်ကိုလေးစားစရာကောင်းတဲ့ပြိုင်ဘက်ပါလို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမာတိန်ကြီးချိုင်းနဲ့ကိုဝေးမင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်တင်ပြသွားပါမယ်။ပထမဦးဆုံးအနေနဲ့တော့အပြစ်ခတ်ရက်စဲရေးကိုအောက်တိုဘာလပထမပတ်ထဲမှာလက်မှတ်ရေးထိုးသွားမှာဖြစ်ပြီးနောက်ပိုင်းမှာတော့တိုင်းရင်းသားအဖွဲ့တွေအားလုံးပါလာအောင်စ조사သွားမယ်လို့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဥက္ကဋ္ဌဦးအောင်မင်းကပြောပါတယ်။လက်မှတ်ရေးထိုးပြီးပါကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ခွင့်ရှိသလိုတိုက်ပွဲတွေဆက်လက်မဖြစ်နိုင်ရေးအတွက်လည်းနှစ်ဖက်ပါဝင်တဲ့ပူးတွဲစောင့်ကြည့်ရေးအဖွဲ့တွေကထိန်းချုပ်သွားမှာဖြစ်တယ်လို့သူကပြောပါတယ်။မမေခါသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းဗဟိုဌာန MPC မှာနိုင်ငံရေးပါတီတွေကိုလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကရှင်းလင်းပြောကြားတာမှာဥအောင်မင်းကခုလိုပြောခဲ့တာဖြစ်ပါတယ
်။ဘို့တိုက်ပွဲမဖြစ်အောင်ထိန်းချုပ်ဖို့အတွက်ဒီမော်ဒယ်လေးကိုပြီးဆိုရဲနှစ်ဖက်ပါဝင်တဲ့ဖွဲ့တွေကထိချုပ်သွားမှာဖြစ်ပါတယ်။ဒီမော်ဒယ်လေးကိုဒီထဲမှာအောက်မှာချက်တွေအများကြီးပါပါတယ်။အဲဒီမှာပုံတော့ contact လို့ခေါ်တဲ့နှစ်ဖက်တံများလည်းနိုင်ငံရေးစီကံရတနာဘုံမှာသူကြည့်ရမယ်ကျိုးစပ်ပြီးများဒါကိုကျွန်တော်စစ်ရေးဆွဲရအောင်။ဒီမော်ဒယ်လေးကိုဒီကနေ့ကျွန်တော်နည်းနည်းတက်မှတ်ပန်းချပြရအောင်။အဲတော့လက်လက်ကန်ထားတဲ့ချင်းချင်းများရန်တော့ဖြစ်တော့ဖြစ်မှာပဲ။ခုကံစစ်မှအပတို့တော့တစ်ဖက်ဒီအစီရေးဆွဲတဲ့အခါမှာပုတ်တော့ပုံတက်ရေးဆွဲတဲ့အခါမှာဒါတော့အထက်ကိုယူရတယ
်။လက်ရှိချိန်မှာတနိုင်ငံလုံးပြစ်ခတ်ရက်စဲရေးမှာအားလုံးပါဝင်ရေးကိုတိုင်းရင်းသားတွေဘက်ကလိုလားနေတယ်လို့ပြည်သူတွေဘက်ကလည်းလိုလားနေကြအောင်ဒီအတွက်အစိုးရအနေနဲ့အားလုံးပါဝင်နိုင်ရေးကိုလှုပ်ဆောင်ပေးဖို့လိုအပ်နေကြအောင်တအောင်ပလောင်အမျိုးသားတိုးတက်ရေးပါတီကအခုလိုတင်ပြခဲ့ပါတယ
်။ဒီနယ်အစ်စ်ပြည်တော်စုအစ်စ်ဆိုတဲ့စက်တွေမတော်သေးလို့ဟိုဒါတော့ဌာနနဲ့လည်းအခုတော့တိုက်ပွဲမှာပါဝင်ဖို့ပေါင်းရလို့ဌာနနဲ့လည်းအဲ့ဒါမျိုးဆရာတွေကြီးကကျွန်တော်တို့ပြောနေတယ်။ကျွန်တော်တိုင်းသားမျိုးကိုချင်ကြတယ်မှာကျွန်တော်ပြောတဲ့အဲ့ဒီ nation wide the six fires နဲ့ကျွန်တော်တို့ရဲ့တို့ရမှာအဲသက်ခေကြမကြဆရာလေးညဆက်စစ်ဆက်စစ်ပေးဖို့လေတိုင်းသားလက်ထက်ကဖွဲ့စည်းအကြံပေးတာမျိုးရခိုင်ပြည်ကမှာအေးအေးကြံပေးတာမျိုးကျွန်တော်တို့ကုကမှာ MLDA ကြံပေးတာမျိုးကိုလုံးဝမလိုလားတဲ့အကြောင်းလက်တွဲခေါ်ပေးဖို့ကျွန်တော်တို့ရဲ့ကောင်းတဲ့လက်ကဲ့ရောက်ဖို့လုပ်ဆောင်ပေးဖို့မိသားစုခံတဲ့လူပ
ါဒီပုံမှာဥအောင်မင်းကသမရာကြီးအနေနဲ့ငြိမ်းချမ်းရေးစတင်ကမ်းလှမ်းစဉ်2011ကတရှိခဲ့တဲ့လက်နက်ကင်16ဖွဲ့သာရှိခဲ့တဲ့အတွက်အဲ့ဒီအဖွဲ့တွေကိုအပြည့်ရက်စဲဖို့ဖိတ်ခေါ်စာပေးကငြိမ်းချမ်းရေးလုပ်ငန်းလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအချို့အဖွဲ့တွေမှာ2011နောက်ပိုင်းမှာပေါ်ပေါက်လာတာတွေရှိကြောင်းသမရာကြီးရဲ့ဖိတ်ခေါ်မှုမှာတအောင်ပလောင်အဖွဲ့ပါဝင်ပေမဲ့ဒီအဖွဲ့နဲ့လက်ရှိငြိမ်းချမ်းရေးလှုပ်ဆောင်မှုမှာမအောင်မြင်သေးကြောင်းပလောင်အဖွဲ့နဲ့ဆွေးနွေးတာမှာပလောင်အဖွဲ့ဘက်ကပလောင်တွေနေထိုင်နေတဲ့မြို့နယ်ရှစ်မြို့နယ်ကိုပေးရန်တောင်းဆိုခဲ့ကြောင်းဒီအပြင်အဲ့ဒီဒေသအတွင်းမှာဘယ်လက်နက်ကင်အဖွဲ့ကိုမှထားရှိခြင်းမပြုဘဲဖယ်ရှားပေးဖို့တောင်းဆိုခဲ့ကြောင်းဒီလိုတောင်းဆိုမှုတွေကြောင့်ရှေ့မဆက်နိုင်ဖြစ်ခဲ့ရခြင်းဖြစ်ကြောင်းဥအောင်မင်းကပြောပါတယ
်ပလောင်ဒေသမှာရှိတဲ့ပလောင်ကိုပဲအုပ်ချုပ်ခွင့်ရဒေသရဲ့ဥပဒေဖြစ်တဲ့ဦးမောင်ကျော်ဟာပထမအကြီးကိုတင်ပြပါတယ်ပလောင်ရဲ့နည်းလမ်းကြီးပြပါတယ်ကျွန်တော်တမရအကြီးကနေဦးမောင်ကျော်ကိုဥပဒေဖြစ်ပြပါတယ်ဒီတော့မှသွားပြီးဆွေးနွေးခိုင်းပါလေအဲ့တော့ဟိုဘက်ကမပြောလိုက်ရဲဆိုလို့ရှိရင်ခင်ဗျားတို့ကဆိုးရမဟုတ်ဘူးတဲ့ ကျောင်းတို့ကျွန်တော်တို့ဆွေးနွေးတာဆွေးနွေးတာဆိုလို့ပြောပါတယ်။ဒါနဲ့တခါတည်းပထမကြီးရဲ့လက်မှတ်ရဲ့စာရေးပြီးတော့ထွက်လိုက်ပါလေ။ဆွေးနွေးဝဲမဖြစ်ပါဘူးခင်ဗျာ။အဲသူတို့ဆိုးရလို့မတတ်ပါဘူး။တို့တော်လည်းပဲသူတို့ကိုကျွန်တော်တို့ကချမ်းမထားပါဘူး။အခုသူတို့ရဲ့ကျွန်တော်ကဘိုင်းအထွေလုပ်ပြီးပြည်ကနေရနေ NCA စာချုပ်ကိုလိုက်ဖို့ဆိုပြီးတော့ကျွန်တော်ပြောထားပြီးသားဖြစ်ပါလေ။ဒီကြားမှာလည်းပလောင်နဲ့ဆွေးနွေးဝဲလုပ်ပါမယ်။
လက်လုံးမှာအချို့တိုင်းရင်းသားလက်နက်ကိုင်တွေမှာအဖွဲ့တွင်ခွဲထွက်မှုတွေရှိနေတဲ့အပေါ်နိုင်ငံရေးပါတီအချို့ကမေးခွန်းထုတ်ခဲ့ပါတယ်။ဒီလိုခွဲထွက်သူတွေရဲ့အနာဂတ်အပေါ်ဦးအောင်မင်းကအခုလိုဖြေကြားခဲ့ပါတယ်
။ကျွန်တော်တို့ဒီပြည်ပြည်မှာကရင်ပြည်နယ်မှာအခုဖြစ်နေတဲ့ပေါ်ဆွတ်တက်နာဒါလည်းရှိပါတယ်။အဲ့တော့ကျွန်တော်လည်းတန်ရင်ကျွန်တော်ထိတ်သိမ်းထားပါတယ်။အဲ့တော့တိတ်တော့အကျေတော့ပြောလို့ဒီလိုကောင်းအောင်ပြအတူတော့ပဲပြောပါမယ်။ကိုယ်ကျော်တက်ကိုကျော်ပြီကျွန်တော်ဒုံဒုံနဲ့နေရာမှာသာသာပါလေအချိန်ကြီးကောင်းလို့ရှိရင်ဒီညမှာပါလာမှာဖြစ်ပါလေဘူဆောင်းတော့ဘယ်ရောက်နေမှမသိဘူးသူကသူတို့နဲ့ကျွန်တော်ခင်ပါလေဒီကိုလေးဖြစ်ပါလေသူတို့ချမ်းထားပါဘူးဖို့တော့ဖို့ကြည့်လဲကျွန်တော်စဉ်းစားတော့စဉ်းစားတော့ဖြစ်ကြောင်းကျွန်တော်တင်ပြပါမယ်
လက်ရှိမှာတနိုင်ငံလုံးပြစ်ခတ်ရစဲရေးလက်မှတ်ထိုးနိုင်ဖို့အတွက်စက်တင်ဘာ24ရက်နေ့26ရက်နေ့ထိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာတိုင်းရင်းသားညီလာခံတစ်ခုကိုကျင်းပပြီးဆွေးနွေးသွားမှာဖြစ်ပါတယ်။အစိုးရဘက်ကတော့လာမယ့်အောက်တိုဘာပထမပတ်မှာလက်မှတ်ထိုးနိုင်မယ်လို့မျှော်လင့်လျက်ရှိပါတယ်။
မမေခါပြပြသွားတာပါရှင်အခုတော့2015အထွေထွေရွေးကောက်ပွဲအတွက်ဒုတိယအကြိမ်ထုတ်ပြန်လိုက်တဲ့မဲစီးရင်တွေကိုဒီကနေ့စက်တင်ဘာလ14ရက်နေ့ကနေစပြီးတော့ရက်ကွက်ကြေးရမတွေမှာရှိရရွေးကောက်ပွဲကော်မရှင်ရုံးတွေနဲ့ဓမ္မရုံးတွေမှာနှစ်ပတ်တာကြေညာသွားမှာဖြစ်ပါတယ်အသက်18နှစ်ပြည့်သူတိုင်းမဲပေးနိုင်အောင်အခုနောက်ဆုံးထုတ်ပြန်လိုက်တဲ့မဲစီးရင်ကိုတွားရောက်ကြည့်ရှုကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေပါတယ်ကိုထက်အောင်ကပြောပြမှာပါရှင
်ဟုတ်ကဲ့ပါနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံရွေးကောက်ပွဲမှာမဲပေးနိုင်မှုအတွက်ဒုတိယအကြိမ်မဲစင်းတွေကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်ပါတယ်။ဒီကနေ့ကစပြီးစက်တင်ဘာ29ရက်နေ့အထိရက်သက်တပတ်နှစ်ပတ်ကြာအောင်ရက်ကွက်ကြေးရအုပ်စုကော်မရှင်ရုံးနေနဲ့ဓမ္မယုံတို့မှကြီးညာထားတာပါ။နောက်ဆုံးအကြိမ်ထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်လူအတော်များများစိတ်ဝင်တစားလာရောက်ကြည့်ရှုနေကြပါတယ်
။ဟုတ်ကဲ့မဲစင်းကတော့ကျွန်တော်ပါတယ်ပေါ့ကျွန်တော်တို့မိသားစုအကောင်လုံးတော့ပါတယ်။အမေချိုးပါကြတော့ပါပေမဲ့နေရာပြောင်းနေတာရှိတော့ဒီကောင်စင်းနေနေကတော့ဒီမှာမဲစင်းမပေါအဲ့ဒါကြောင့်ကျွန်တော်ပြန်လာကြည့်ပြီးတော့မဲစင်းပြန်ဖြည့်ရပါဟုတ
်မဲစင်းဘာကြောင့်များလာကြည့်ပြတာလဲဗျာ
ဟောကျွန်တော်မဲထဲကျွန်တော်ပေါ့ကျွန်တော်နိုင်ငံအတွက်ကောင်းမှုအတွက်လုပ်ပေးမယ်လူတယောက်ကိုကျွန်တော်တို့ကဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်နိုင်ငံတိုးလက်နေဆန္ဒနဲ့ကျွန်တော်မဲနာထဲရပါဟုတ်ကဲ့
မမဒီမဲစင်းကိုလာကြည့်တယ်ဆိုတာအမားတို့နာမည်ပါလားမပါလားလာကြည့်တာလေအားကြောင့်နာမည်ပိုင်လဲကြိုပြီးတော့ပြောရအောင်ဆိုတော့အကြည့်လာ
မဲစင်းကိုလာရောက်ကြည့်ရှုသူတွေဖြစ်ကြတဲ့ကိုသွန်ဟိန်းနဲ့မကြည်သေးဝင်းတို့ပြောဆိုသွားကြတာပါမဲစင်းကိုလာရောက်ကြည့်ရှုသူအများစုဟာလူလက်ပိုင်းတွေနဲ့လူကြီးပိုင်းတွေပဲဖြစ်ကြပါတယ်လာမဲ့ရွေးကောက်ပွဲမှာပထမဆုံးမဲပေးကြရမယ့်လူငယ်အများစုကတော့ဒီမဲစင်းကိုစိတ်ဝင်စားမှုမရှိကြပါဘူးအလုပ်တွေနဲ့ပြန်များနေတာကြောင့်အရင်တစ်ခေါက်အချိန်မကန်မဲစင်းကိုတွားရောက်မကြည့်ခဲ့သလိုဒီတစ်ခေါက်မှလည်းမကြည့်ရသေးဘူးလို့လူငယ်တယောက်ဖြစ်သူကိုမျိုးကိုကိုကဖွင့်ဟပါတယ်
အဲကျွန်တော်မကြည့်ဘူးခင်ဗျာ
။ဘာကြောင့်များမကြည့်ဖြစ်တာပါလဲခင်ဗျ။အ
ဲဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုံးမအားရလဲပါရဲ့ဗျာပြီးတော့ကျွန်တော်စိတ်လည်းစိတ်ဝင်စားလို့လည်းပါရဲ့ခင်ဗျ
။ပြီးခဲ့တဲ့ဂျွန်လကုံပိုင်းလောက်ကပထမဆုံးထုတ်ပြန်တဲ့အခြေခံမဲစင်မှာလမ်းလိုက်ကြီးညာထားခဲ့ပေမဲ့လည်းအခုတစ်ခါမှတော့အိမ်နံပါတ်အလိုက်ကက်ထားတာကြောင့်ရှာဖွေရတာအခက်အခဲဖြစ်တယ်လို့မြင်းနီကုန်းတောင်ရွက်ကကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးကန်ညွန့်ကဗီဒီယိုကိုပြောပါရယ်
။မဲစင်းတွေကိုပထမတစ်ခေါက်တုန်းကကျွန်တော်တို့ကလမ်းအလိုက်မိသားစုစင်းကိုကျွန်တော်ကရေဟိုကြီးညာထားပြီးတော့ဒီတစ်ခေါက်မှာကတော့အိမ်နံပါတ်အစင်လိုက်ထားတဲ့အတွက်ကြောင့်မလို့ဒီအိမ်နံပါတ်1ဆိုလို့ရှိရင်တက်မှရှိတော့လမ်း16လမ်းကဒီအကုန်လုံးပါတယ်အဲ့တော့အဲ့ဒီခါလေးတစ်ခုထူးကြပါပဲဥမာ1ဆိုလို့ရှိရင်1ကြီးပဲ2ဆိုရင်2ကြီးပဲ3ဆိုရင်လည်း3ကြီးပဲလာတယ်အဲ့တော့အဲ့ဒီ3နေမှာ1ထဲမှာဆိုလို့ရှိရင်လမ်းတစ်မြေလမ်းပေါင်းစုံပါလာတယ်2ထဲမှာဆိုရင်လမ်းပေါင်းစုံပါတယ်အဲ့ဒီခါလေးတစ်ချက်ထူးခြားမှုဖြစ်ပြီးတော့ရှာဖွေရတဲ့နေရာမှာမဲစင်းလာကြည့်တဲ့နေရာမှာအဲ့ဒါလေးနည်းနည်းတစ်ခုအခက်အခဲဖြစ်ပါလေ
အခြေခံမဲစင်းမှာအမှားရွတ်အတော်လေးများခဲ့တာကြောင့်ပြည်သူတော်တော်များများကဝေဖန်ခဲ့ကြပြီးတဲ့နောက်မှာပဲဒုတိယအကြိမ်မဲစင်းကိုပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနှစ်လကျော်ကြာအချိန်ယူပြင်ဆင်ပြီးဒီကနေ့မှထုတ်ပြန်လိုက်တာပါဒါပေမဲ့ဒီတစ်ခေါက်ထုတ်ပြန်တဲ့မဲစင်းမှာလည်းအမှားရွတ်အနည်းငယ်ရှိနေစေဖြစ်တယ်လို့မဲစင်းလာရောက်ကြည့်ရှုသူမပေပီမောင်ကဆိုပါတယ
်အားကြည့်တော့မပါဘူးလေအဲ့လေဟိုပြည့်စုတဲ့ထဲမှာကြည်ဆိုတော့လည်းနောက်တိုးတွေမှာလည်းအမှမပါမပါတော့အဲ့ဒါနဲ့ပုံစံ၃နဲ့ပြည့်ဆိုတော့ပုံစံ၃ဆိုင်ရတော့အမှကိုပေးထားတယ်အဲ့နောက်ရတော့အမှလည်းလာကြည့်တာနောက်ကြတယ်လေ အဲ့ဒီကနောက်ကြတော့ပုံစံသုံးဖြည့်ပြီးတော့မှလာတော့ခါကျမဲစင်းပိတ်သွားပြီအခုတစ်ခေါက်ပါလာလို့နောက်တစ်ခေါက်လာကြည့်တာတစ်ခေါက်လည်းမပါတော့အဲ့ဒါအခုထပ်ဖြည့်ရမယ်
မဲစင်းမယုံသူတွေကိုတက်ဆိုင်ရာကွန်ရှင်ရုံးခွဲတွေမှာစက်တင်ဘာလ29ရက်နေ့နောက်ဆုံးထားပြီးတော့ပြင်ဆင်ကြရမှာဖြစ်ပါတယ်ဒီတစ်ခေါက်မဲစင်းမှာနာမည်စင်းမပါဝင်မှုဆိုရင်ပုံစံသုံးနဲ့လျှောက်ထားကြရမှာဖြစ်ပြီးတော့တည်ဆုံတဲ့သူတွေအပါဝင်မပါဝင်တဲ့သူတွေပါဝင်နေမယ်ဆိုရင်တော့ပုံစံ၄နဲ့ဖြစ်စေအချက်အလက်တွေမှားယွင်းနေမယ်ဆိုရင်ပုံစံ၄ကကင်နဲ့ပြန်လည်လျှောက်ထားရမှာဖြစ်ပါတယ်နောက်ဆုံးထုတ်ပြန်တဲ့မဲစင်းဖြစ်တာကြောင့်အသက်18နှစ်ပြည့်ပြီးတဲ့သူတိုင်းလာမယ့်ရွေးကောက်ပွဲမှာမဲပေးနိုင်အောင်မဲစင်းတော်ရောက်ကြည့်ရှုကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
မျိုးရင်းမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လေနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြားဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။မျိုးရင်းမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ဒီကနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့သောရရှင်တွေနားဆင်ရမှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့သူရဲ့ NLD လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုမီဒီယာနဲ့သုံးပတ်စကားပြောခွင့်ပိတ်ပင်တယ်ဆိုတဲ့သတင်းဟာမမှန်ကန်ပါဘူးလို့ပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းမြင့်ကိုမတိုင်ကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျွန်တော်တို့ပြောမှကြသူတို့ကအဲ့ဒါသူတို့ဘာမှမပြောဘူးဆိုတာကကျွန်တော်တို့ပြိတ်ပင်လာခြင်းမရှိဘူးသူတို့ကသူတို့လိုချင်တာအိဗယ်ကောက်ပြီးဖြန့်နေတာကြဒါတော့ကျွန်တော်ပြတ်တာလိုက်။ဟောဗျာသူတို့မဲဆက်စည်းရုံးနဲ့ကိစ္စတွေသူတို့ကလုံးဆောင်လုံးဆောင်တဲ့ကိစ္စတွေဒါကတော့မေးရင်ပြောရဆိုရမှာပဲ။ကျွန်တော်တို့ဘာမှမပြောဘူးဆိုပြောတာကပတ်မှတ်တာမရှိဘူး။ကျွန်တော်တို့မပြောဘူးပြောတဲ့အားကကြဥပမာဆိုလို့ရှိရင်ဒီပါတီရဲ့မူဝါဒနဲ့ပတ်သက်လို့ဟုတ်လားအဖွဲ့ချုပ်နိုင်ငံနဲ့အဖွဲ့ချုပ်ကရပဲပြောမယ်ဒါလို့သတ်မှတ်တယ်။ဘာလို့ပါတီရဲ့မူဝါဒနဲ့ပတ်သက်ပြီးသူတို့နဲ့လည်းလို့မေးရင်ကျွန်တော်တို့ကဒီရုပ်ောက်ဘုရားကလည်းဒီနေ့မှထွက်ရတယ်ဒီနေ့မှထွက်ရတယ်ရုပ်ောက်ဘုရားကလည်းရုပ်ောက်ဘုရားကလည်းမထွက်သေးဘူးကသူကဒီကိုယ်တော်လောင်းနေရဟုတ်လားပြောချင်တာပြောမယ်သူတို့စိတ်ရဲရှိတာသူတို့ရေးမယ်သူတို့ရဲ့ဟိုထဲမှာမဲဆွယ်ချိုးရင်းမှာဟုတ်လားရေးမယ်ပြောမယ်ဆိုလို့ရှိရင်အာပါတီမူဝါဒလို့ဒီလိုလူထင်သွားလို့မရှိဘူးလေ။ဒါပေမဲ့ပါတီမူဝါဒလို့ပြောနေတယ်ကိုပြောလို့လည်းရှိသေးဘူးလေ။ဒါကြောင့်မလို့ပါတီမူဝါဒတွေနဲ့ပတ်သက်လို့ရှိရင်အပေါ်ချုပ်နိုင်ငံနဲ့ပေါ်ချုပ်ဥက္ကရာပဲပြောမယ်လို့ကျွန်တော်တို့ဆက်သွက်တာ။ဘို့လို့ပဲဒီလိုပဲကျွန်တော်တို့ဒီဥက္ကရာရဲ့ခီးစဉ်ပေါ့ဗျာ။ဥက္ကရာရဲ့ခီးစဉ်နဲ့ပတ်သက်လို့ဟာလားဥပဒေနဲ့ပြောမယ်ဆိုတာကဒီဥက္ကရာရဲ့ခီးစဉ်ဟာဒီလူတို့ရှိတယ်ဗျာ။မပေါ်လာလောကကံကကျွန်တော်တို့မှာမမင်းရှိတယ်အဲဒါအဲ့ဒါကျွန်တော်တို့ဒီကျွန်တော်တို့ဟောမလာကိုကျွန်တော်အထူးကြိုက်နည်းနည်းလေးကအပေါ်မဲ့မခံနိုင်ဘူးကြအဲ့ခါကျတော့အဲ့ခါကျတော့ဟိုကျွန်တော်တို့တူတူကြာပူတောင်းမရှိဘူးလုံလုံရေးအစီအစဉ်တိစားမတည်ဘူးကွန်မန့်ဒါမဲ့ရလည်းမတူသူတို့တင်လာတဲ့သူတို့ရှောက်ပြီးတော့ဟိုပေါ်လာရှိတယ်သူကလည်းကိုယ်စီလာခြင်းနဲ့ဇောနဲ့ဘယ်တော့လာလဲဘယ်တော့လာလဲရှောက်ပြီးတော့ပြောလိုက်တာရှိတယ်အဲ့လိုပြောတဲ့ခါကျတော့တကယ်ကိုကဟုတ်လားဩကရာဘာလို့ရှိစီမရှိပါဘူးသူကတော့သူကမလုံးပြီးပြောမှာပေါ့ဗျာဩကရာလာဟောတော့ပါဗျာသူကကျွန်တော်တို့ကဩကရာစကားမဒီဘူးလာမယ်ပြောပြီးမလာဘူးပြောမခံနိုင်ဘူးကြာကျွန်တော်ကဟု
တ်ကဲ့အ
ဲ့ဒါကြောင့်ကျွန်တော်တို့ကဒီကိုစီးစင်ရပတ်သက်လို့လည်းဥယျာဉ်နဲ့တော်မယ်လို့တော့ကျွန်တော်တို့ကပတ်မှာလာ
ဟုတ်ကဲ့ရှင
်လေဒီကိုကကိုယ်စလောင်းနေတာလို့ဟောလားဟိုတမ်းပလက်ဒီမှာဗျာသူကဟိုဥတချို့ကိုယ်စလောင်းနေတာတချို့ကအထွတ်ကျွန်းလည်းမရှိတဲ့ကိုယ်စလောင်းတွေပါတယ်အသစ်ဆက်ဆက်တွေလည်းပါတယ်တချို့ကလည်းဥပဒေမတည်ခဲ့တော့သူတို့ဒီပတ်လက်တွေမှာကရေးချင်တာရေးမယ်ရေးချင်တဲ့ရေးတဲ့အခါကျတော့ဥပဒေနဲ့ဒီလိုကြီးလာမှအပယ်ချက်မခံနိုင်ဘူးကတော့ကိုယ်စလောင်းနေတဲ့ပတ်သက်လို့ကျွန်တော်ကပြောလို့ရှိတဲ့လူဆိုပြီးကျွန်တော်အဲ့လိုပတ်မှတ်တာကဒီလိုလေဒီဒီဟိုနေမဆန်နေမှာစီလို့နာမဲစကသူတို့လုံးဆောင်နေတယ်ဘာမှကန့်မှန်းတာမရှိဘူးက
ဟုတ်ကဲ့ရှင်ကျမတို့ကတော့ဒီအခုဒီဒေါက်တာခင်စီသူပြောတာကိုကိုးကားပြီးတော့မီဒီယာတွေကတော့တင်တာပေါ့နော်ဒီအဖွဲ့ချုပ်ကသုံးဖက်တီးတီးအဲမီဒီယာတွေကိုစကားမပြောဖို့ကန့်တတ်တယ်ဆိုပြီးရေးနေကြပါတယ်ရှင်ဆရာအဲ့ဒါရောဟုတ်ပါလားဆရာအဲ
့ဒါကအဲ့ဒါကတွေ့ကြည့်ပြီအဲဒေါက်တာခင်စီသူပြောတဲ့ဆိုတာကသူပြောတာလည်းအခုဒီအပေါ်ပြောဘူးဦးကနာတို့မှဒေါက်တာခင်စီသူပြောလို့ဆိုတာကျွန်တော်သိတယ်
ဟုတ်ကဲ့ကျား
ပြည်နယ်ဒေါက်တာခင်စီပြောလို့ကျွန်တော်သိတယ်ဟုတ်ကဲ့
ဟ
ောကျွန်တော်ဒီမှာဘလူးမသူဒီအဲ့ဒါဒီရလည်းမပြီးကျွန်တော်စီးစီရလည်းဘလူးမသူဒီဒီနေ့လည်းမကဘူးချင်ရတယ်လည်းမကဘူးအဲ့ဒါမျိုးဒီပေါ်ကြာတော့ဒီပေါ်ကျွန်တော်လောရတာဘလော့ခဲ့လဲဆိုတာကျွန်တော်ကကိုပြောမယ်ဆိုတော့ဘာမှပြည့်စင်တာမဟုတ်ဘူးကြာ
မတင်ကြီးထိုက်ကဦးဝင်းမြက်ကိုဆက်သွဲမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပါ။ဆက်ထဲမှာပဲ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့တိုင်းရင်းသားဒေသမဲဆွယ်စည်းရုံးရေးခရီးစဉ်အမြင်ကိုနားဆင်ရမှာပါ။2015ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလထဲမှာပဲတိုင်းရင်းသားတွေကိုစည်းရုံးရေးဆင်ဖို့တိုင်းရင်းသားနယ်မြေတွေစီကိုမဲဆွယ်စည်းရုံးရေးခရီးစဉ်အဖြစ်အတိုက်ခံပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဇက်တိုက်သွားရောက်မှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောပါတယ်။ဒေသခံပြည်သူတွေနဲ့တွဲဆောင်ချိန်တိုင်းတိုင်းရင်းသားအခွင့်အရေးတန်းတူညီမျှရေးရဖို့ဆောင်ရွက်ပေးမယ်လို့ NLD ရဲ့ရွေးကောက်ပွဲကတိစကားကိုဒေါ်အောင်ဆန်းစုကြည်ကပြောကြားခဲ့တဲ့အပေါ်တိုင်းရင်းသားတွေရဲ့အမြင်ကိုဆက်သွယ်မေးမြန်းထားရမဆုမုံကတင်ပြပေးမှာပါရှင်
။ဟုတ်ပါတယ်2015ရွေးကောက်ပွဲကိုပါဝင်ဝင်ရောက်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေအနေနဲ့ပြီးခဲ့တဲ့စက်တင်ဘာလ10ရက်နေ့ကနေစလို့တရားဝင်မဲဆွယ်စည်းရုံးရေးတွေစတင်နေခြင်းဖြစ်ပါတယ်။ဒီလိုအခြေအနေမှာကိုယ်စားလှယ်လောင်းရေးအတွက်အများဆုံးနဲ့ဝင်ရောက်ရှင်ပြိုင်မှုရှိတဲ့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီအနေနဲ့တိုင်းရင်းဒေသတွေစီကိုလည်းဇက်တိုက်ဆိုသလိုမဲဆွယ်စည်းရုံးရေးခီးစဉ်တွေထွက်နေပါတယ်။ကယားပြည်နယ်ခီးစဉ်အပြီးမှာတော့စကိုင်းတိုင်းခီးစဉ်အပါအဝင်ကချင်ပြည်နယ်ရခိုင်ပြည်နယ်စတဲ့တိုင်းရင်းသားနယ်မြေတွေကိုတွားရောက်ဖို့စီစဉ်ထားပါတယ်လို့အဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အတွက်နယ်မြေခီးစဉ်စီစဉ်သူဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ
်။အဲနောက်ပတ်ထဲမှာတော့ရမဲတဲ့နေပြီးတော့တွားမယ်။အဲ့ဒါပြီးတော့မှစကိုင်းတိုင်းတွားမှာ။စကိုင်းတိုင်းကဒီကနောက်ဆုံးပတ်လောက်တတိယပတ်နဲ့နောက်ဆုံးပတ်အကူပေါ့လေ။စကိုင်းတိုင်းတွားမယ်ဒီကမနီကခန်းကြီးနဲ့ဟုတ်မလဲ။တရားပြည်နယ်နဲ့ဒီရှမ်းကပြောတဲ့ခါတွေပဲတိုင်းရင်းသားနဲ့ပတ်သက်တဲ့ကိစ္စတွေပြောတာပေါ့အဲ့ဒီရတဲ့အမှန်ခေါင်းလဲမရောက်လဲမရောက်ဘူးဒုတိယလည်းလာပါလို့ခေါ်တယ်ကျွန်တော် NLD အနေနဲ့လည်းအားကောင်းအောင်လို့တွားပြီးအားပေးမှာ
မကြသေးခင်သတင်းပတ်တွေတုန်းကနေစလို့ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ဒေသကယားပြည်နယ်စတဲ့တိုင်းရင်းဒေသတွေကိုရွေးကောက်ပွဲအသိပညာပေးရင်းနဲ့ပါတီစည်းရုံးရေးခီးစဉ်တွေတွားနေတဲ့အချိန်တုန်းကဒေါ်အောင်ဆန်းစုကြည်အနေနဲ့ဒေသခံတိုင်းရင်းသားတွေနဲ့တွေ့ဆုံတဲ့အချိန်တိုင်းမှာတိုင်းရင်းသားဒေသတွေမှာဘာကြောင့် NND ကဝင်ရောက်ရှင်ပြိုင်ရပါသလဲဆိုတာနဲ့ဗဟိုပြည်မနဲ့တောင်နှန်းဒေသတိုင်းရင်းနယ်မြေတွေကြားအခွင့်အရေးတန်းတူညီမျှရေးကြိုးပမ်းသွားပါမယ်လို့ကတိပေးပြောဆိုလေးရှိပါတယ်။ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အတွင်းကိုလည်းလာမယ့်အောက်တိုဘာလအတွင်းမှာဒေါ်အောင်ဆန်းစုကြည်တွားရောက်ဖို့ရှိနေပါတယ်။ဒီအပေါ်မှာဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံရေးပါတီတိုင်းလွတ်လပ်စွာမဲဆွယ်စည်းရုံးခွင့်ရှိပါတယ်လို့ကချင်ပြည်နယ်အတွင်းကကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာမနန်ဒူးဂျာကပြောပါတယ
်ဒီမိုကရေစီအကျင့်စဉ်အရကလည်းသူတို့လုပ်တာဖြစ်မှာပေါ့ဘာပဲဖြစ်ဖြစ်ကျွန်တော်ကတော့ဒါပြည်နယ်သူပြည်နယ်သားများဒေသခံသူတွေကတော့ဒေသခံပါတီတွေကိုပို့ပြီးတော့မှအလေးထားအားပေးကြပါတယ်ဒါကြောင့်မလို့ဒါသူကတော့လာတော့လာမှာပေါ့လေဒါပေမဲ့သူတိပင်းဖြစ်အောင်မရှိမဲ့တော့မဖြစ်ပါဘူးညာတော့
ဒါပေမဲ့တိုင်းရင်းဒေသခံပြည်သူတွေအနေနဲ့သူတို့ရဲ့အကျိုးကိုအမှန်တကယ်သိပိုးနိုင်တဲ့ပါတီလူပုတ်ကိုအဖွဲ့အစည်းကဘယ်သူတွေဖြစ်နိုင်တယ်ဆိုတာအတွေ့အကြုံနဲ့ရှင်းပြီးစဉ်းစားဆုံးဖြတ်နိုင်ပါတယ်လို့လည်းဒေါက်တာမနန်တူးဂျာကပြောပါတယ
်ဒီချင်းပြည်သူလို့ဆိုတဲ့နေရာတော့ဒေသအကျိုးဒေသရဲ့အခြေအနေကိုပို့ပြီးကသိရှိတာတော့ဒေသပါတီတွေပါဒေသရဲ့ပြည်သူပြောင်းလဲရဲ့အတွက်ကိုရောမှာလက်တွေ့ကျကျလုပ်ပေးနိုင်ပါလေဒေသပါတီတွေဖြစ်တဲ့အတွက်ကြောင့်အဲဒီအပြောင်းလဲကိုတကယ်အမှန်တကယ်လူကျင်တဲ့ solution တော့ဒေသပါတီတွေကိုတာဝန်ပေးကြရမှာပါဒေသပါတီထောက်ခံအားပေးရမှာဖြစ်တယ်ဒီလာမယ့်ရုပ်ကောက်ပွဲမှာဘယ်သူကဘယ်လိုပဲလာပဲပြောပြောအဲဒီဒေသခံပါတီတွေကိုဘိုင်းမိုးပဲမေးချေချဖို့ပြည်သူတွေတော့မှာကြခြင်းပါတယ
်ဒေါ်ဆန်းစုကြည်အနေနဲ့ကတော့လာမယ့်စက်တင်ဘာလနောက်ဆုံးပတ်မှာသခိုင်းတိုင်းဟုံမလင်းခန်းကြီးစတဲ့မြို့တွေကိုသွားဖို့ပြင်ဆင်ထားတယ်လို့အောက်တိုဘာလထဲမှာတော့ကချင်ပြည်နယ်မိုးကောင်းဝိုင်းမော်မြကြီးနားဗမော်စတဲ့မြို့နယ်တွေကိုသွားရောက်ဖို့ရှိပြီးရခိုင်ပြည်နယ်ကိုလည်းခရီးဆက်ဖို့ရှိနေတယ်လို့သိရပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တိတိမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA American တန်ရဲ့သတင်းလာနေညဘက်ဆက်လက်ထုတ်လွှင့်တဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25နဲ့30မိနစ်တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ညချမ်းမာတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်တင်းလာနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ line တိုမီတာ24 25 32နဲ့53တို့အပြင် line မီတာ190တို့ကပါတိုးချဲဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သူယုံကြည်မှအစီအစဉ်မှာတော့
မြန်မာပြည်သူပြည်သားတွေဟာသူရဲကောင်းမလို့အပ်တော့တဲ့နိုင်ငံဖြစ်လာဖို့ကြိုးစားရမယ်ဆိုတာပါပဲကျွန်တော်နိုင်ငံဟာခက်အဆက်ဆက်ကျွံဖြစ်လာတဲ့နိုင်ငံပါကိုလိုနီခေတုံးကကြတော့သူတို့ဘာရဲ့ကျွံနောက်တော့ကျွန်တော်တို့စစ်ကျွံဘဝရောက်ကြရတယ
်ကိုကောင်းချက်ပြောပြသွားတာကိုသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာပါဒါအပြင်စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်အောင်သတင်းလောအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍအစီအစဉ်ကိုအရင်ဦးဆုံးနားဆင်ရအောင်ပါမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ရည်ကြီးမှုတွေထဲမှာစပားအဓိကစိုက်ပျိုးတဲ့ဒေသတွေပါပါသွားတဲ့အကျွတ်မြန်မာနိုင်ငံကပြည်ပကိုဆန်တင်ဖို့နှုံထိခိုက်နိုင်တယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်ကတာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်တောင်တူလေသမားတွေရဲ့တဦးချင်းဝင်ငွေတင်တာမကပဲတိုင်းပြည်စီးပွားရေးတစ်ခုလုံးကိုပါထိခိုက်နိုင်တယ်လို့ဆိုပါတယ်။ရည်ရည်ကြီးမှုရဲ့နောက်ဆက်တွဲလဲရာစိုက်ပျိုးရေးကဏ္ဍပြန်လဲထူထောင်ရေးဆိုင်တဲ့ကိစ္စတွေကိုမြန်မာနိုင်ငံဆန်စပါအသင်းချုပ်ဒူးဩဂတ်ထဒေါက်တာဆိုးထွန်းနဲ့ဆက်တွဲမေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းသစ်အဖြစ်ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မနက်ငယ်ရဲ့စီးပွားရေးကိုတော်တော်လေးဒီဆန်စပါးပြပတင်ပို့မှုကအခေယာကြတဲ့နေရာမှာရှိနေတော့ဆရာဒီဟာကဘလောက်ထိများမြန်မာစီးပွားရေးတခုလုံးမှာဟိုရခိုင်တို့အဖြစ်မဲ့ဘလောက်များကြီးမားပါသလဲကျွန်တော်တို့ဒီဆန်တင်ပို့မှုကအ
ဲကျွန်တော်ကတော့ဒီဟိုပေါ့နေရာထွက်ကုန်ပေါ့အပီ project တွေအနေနဲ့ကတော့ဆန်စပါးတို့ကျန်တဲ့ဒီပြောင်းလို့နောက်တစ်ခါကျွန်တော်တို့ဘာပြောမလဲဆိုရင်ပေးတို့ပေါ့နော်ဒါတွေအကုန်လုံးပေါ့ကျွန်တော်တို့ပြောမယ်ဆိုရင်တော့ဒီလေယာဆက်ရေးကဏ္ဍရဲ့ GDP ရဲ့30%လုံးကြီးပါဒီလေယာဆက်ကြီးထွက်ပေါ်ကနေပြီးတော့ကျတာဖြစ်တာပေါ့နော်အဲ့တော့ခုနကအခုအဓိကအထိခိုက်တော့တယ်ခုနကလေယာဆက်ကြီးဆိုတာစပားနဲ့အခြားလေယာထွက်ပေါ်မရှိအထိခိုက်တယ်ဆိုတော့ကျွန်တော်တို့ကဒီ impact တော့ကျွန်တော်တို့ကြီးမားတဲ့ impact တခုဖြစ်လာတာပေါ့နော်ဒါ GDP ရဲ့ impact ဖြစ်တယ်လို့ပဲဒီရက်ပို့ဆိုတာကျွန်တော်တို့ရဲ့ဒူးချင်းဝင်ငွေပေါ့နော်မိသားစုတိုင်းဝင်ငွေထိခိုက်မှုတို့ရဲ့စီးပွားရေးသူမျိုးရေးပညာရေးကျမ်းမာရေးထိခိုက်မှုဟာကြီးမားတဲ့နေထိုင်မှုရှိပါတယ်။လောလောဆယ်ကျွန်တော်အနေနဲ့ဒါ export အနေနဲ့ပြန်ကြည့်မယ်ဆိုတော့မှဒီယူနစ်ပေါ့နော်ဘယ်နိုင်ရင်းနေအတွင်းမှာတော့မှကျွန်တော်တို့မနေ့ကနေ့ရှင်အမေရိကန်ဒေါ်လာ1200ကျော်300နီးပါးလောက်ကျွန်တော်တို့ကလက်ရှိရော့ဟိုတိုင်းဂလာတူနိုင်ရှင်ကျဲရရော့နေနေတွေ့တာပေါ့နော်။အဲတော့ဒီတိုင်းမီရဲ့ GDP ရောမှာလည်းထိခိုက်နိုင်တယ်ခုနဒီ trade imbalance ဖြစ်တဲ့ဟာလည်းထိခိုက်မယ်။ဒီဘက်မှာလည်းတောင်ဝင်လာပါတဲ့ဒူးချင်းဝင်ငွေထိခိုက်မယ်။တော့ကျွန်တော်တို့စိုးရသွားနေတယ်ခုနကဒီတဲ့စီကဖွံ့ဖြိုးရေးနဲ့ဆင်းရဲမှုတွေကိုပွားပြောက်ရေးပေါ့နော်။ဒါလည်းသွားပြီးထိခိုက်တဲ့နေထိုင်မှုရှိပါတယ်။အဲတော့ပြန်နေထူထောင်ရေးလုပ်တဲ့နေရာမှာတော့ဒါလက်ရှိနေထိုင်မှာကျွန်တော်တို့ဉာဏ်ရည်ဉာဏ်နဲ့ဖွဲ့စည်းတွက်ချက်ထားတဲ့အထက်မှာတော့ကျွန်တော်ကဇယားဆိုင်ကူကြီးခုနဆန်တော်ဆိုင်ကူကြီးတန်တဲ့ထူထောင်မှုနေလုံးအမေရိကန်ဒေါ်လာ80,000,000လောက်ကျွန်တော်ကကုန်ကြမယ်လို့ကမ္မန္တရှိတာပေါ့နော်။အဲဒီတော့ဒေါ်လာအေဂျင်စီလူရတာတော့ဒါဟိုဒေါ်လာ30ကျော်တော့ကျွန်တော်ရရှိနေပြီပေါ့နော
်။ဆရာတို့အခုဒီဟိုမြန်မာနိုင်ငံတောင်းမှာရေကြီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံစံကုန်သယ်ကြီးများအသင်းအနေနဲ့ဒီဒီနှစ်မိုးစပါးထွက်တဲ့အထွက်နှုန်းကိုဘယ်လောက်ထိများခံမှန်းထားပါလဲဆရာ။ဟိုအရင်အခါတိုင်းနဲ့တော့ရော့မယ်ဆိုတာတော့သိတာတော့ရှိတယ်ပေါ့နော်။ဆရာတို့ဘယ်လိုအချက်လက်တွေရထားပါလဲ
။ဟောပေါ့ကျွန်တော်တို့ကဒီလက်ရှိဒီထုတ်ပြန်ထားတဲ့စင်စရာတွေရပါပေါ့နော်။ရည်ကြီးနှမျိုးမှုကကျွန်တော်တို့ကအသက်အမှ၄တန်းကျော်ရှိရယ်လေကပေါ့နော်အဲ့ဒီမှာမှကျွန်တော်တို့ကလုံးဝထိခိုက်ပျက်စီးသွားတာတော့ ဒီကရှစ်သိန်းကျော်ရှိတာပေါ့နော်အေကရှစ်သိန်းကျော်မှာကကျွန်တော်၄သိန်းကျော်လောက်ပြန်ဆိုင်နေတယ်ဒီ၃သိန်းကျော်၄သိန်းနီးပါးအလုံးကပြန်မဆိုင်နိုင်ဘူးเนาะနာစင်းစရာတွေရတယ်လို့ပြောပြရတာပေါ့နော်ကျွန်တော်တို့ကတနေ့လုံးစံစပားကျွန်တော်စိုက်တဲ့ဟာတော့စုစုပေါင်းကျွန်တော်တို့က50%ဆန်50%ကျော်စချောက်တန်လူစပား၃တန်19တန်တော့ကျွန်တော်ကစိုက်တာပေါ့နော် အဲတန်ကြီး14တန်းထွက်တဲ့နေရာမှာခုနကျွန်တော်တို့19တန်းမှာကျွန်တော်ပြက်စီးတာဒါ၄သိန်းဆိုရင်အပြင်းပြင်းတော့ကျွန်တော်တို့ကရခိုင်နှုန်းပြန်တွက်မယ်ဆိုရင်အနည်းဆုံးကျွန်တော်တို့ကဝါလောက်2.5တောက်ကျွန်တော်တို့ကရှိတာပေါ့နော်အဲဒီမှာ900ခန့်နှုန်းရှိရဆိုတော့ကျွန်တော်ကခုနစံတန်ကြီး14တန်းမှာပြန်တွက်ရင်တော့လေအနည်းဆုံးတန်ကြီး3သိန်းခွဲ၄သိန်းတော့ကျွန်တော်တို့ကရောစေရော့သွားတယ်ထွက်ရော့သွားတယ်ဆို
ို့အရင်နေ့မရှိဘူးပေါ့နော်အနည်းဆုံးအဆင့်မျိုးစဘာတောင်တို့တော့မှမကြံတော့ဘူးဆိုတဲ့ပုံစံဘာဆိုတော့တို့ကဒီနေ့ထွက်လာတဲ့စဘာဟိုဆရာလည်းတည်တဲ့အတိုင်းပဲဆရာတို့ကပို့တိမှာပါဒီနေ့ထွက်လာတဲ့စဘာရတဲ့ငွေနဲ့တခါမျိုးစဘာနောက်နေ့အတွက်ပြန်စုအဲ့လိုမျိုးလေပတ်နေကြရတာဆိုတော့ဟိုစောစောဆရာပြောသလိုအချိန်မီဟိုဟိုပညာရှင်တွေကလည်းပြောပါတယ်အခုဒါရေကြီးသွားတဲ့ဥစ္စာနည်းနည်းစောတော့ဟိုပါပေါ့တို့ပြန်ဆိုင်ဖို့အချိန်တော့နည်းနည်းရှိသေးတယ
်အလင်းမီ
အလင်းမီလုံနိုင်ရင်တော့ရပါတယ်လို့တို့ကပြောတော့ဆိုတော့ဆရာတို့အနေနဲ့ကလေသမားတွေကိုအချိန်မီပြန်ဆန့်နေအောင်မျိုးစဘာတွေပြန်ပြီးတော့ထောက်ပံ့ပေးတာရှိသလားကူညီပေးတာရှိသလားဗျာ
အဲတို့ကတော့စွားအစီအစဉ်ကတော့ဒီဒီကကိုတို့ကမျိုးစဘာတရင်လုံးပြန်ပြီးထောက်ပံ့တဲ့ဟာတော့တို့လုပ်နေရရှိတယ်ဗောနော်ဒီကမျိုးစဘာတရင်ဗောနော်ကျွန်တော်တို့တစုဝင်တို့ကကြက်တပေါင်းဆိုပြီးတော့လက်ရှိတော့ထောက်ပံ့တာတော့ရှိပါအဲနောက်နိုင်ငံကအဖွဲ့အစည်းတို့တွေရတယ်ဒါခုနကဒီပြန်တဲ့မှာ UN ဝဲပြီးလို့ဟာမျိုးရတယ်ဒီမျိုးစဘာထောက်ပံ့မှုတို့တော့ရှိတယ်နောက်ကျွန်တော်တို့မြန်မာနိုင်ငံစံတော်အသင်းချုပ်အနေနဲ့လည်းဒီမျိုးစဘာထောက်ပံ့နေတော့မျိုးစွာရရှိဖို့အတွက်ဆောင်ရွက်ပြီးတယ်နောက်တစ်ခါအနာကျွန်တော်ပြောတဲ့ဒီနေရာသုံးဆက်စည်းကိရိယာနဲ့အားလိုက်ဝင်ဆောင်မှုစနစ်ဆောင်ရွက်ပေးတာရှိတယ်ဗောနော်။အော်ချို့နိုင်ငံတွေရတယ်အခုဆက်စည်းကိရိယာနဲ့ပတ်သက်ပြီးတော့ဒါ trader လို့ခေါ်ပထမဆက်တို့ခါမျိုးတွေတန်ဖိုးပူညီတာမျိုးတွေရှိတယ်။ဒါပေမဲ့ဒါရာနှုန်းကြီးတော့ဟိုဆောင်ရွက်ပေးနိုင်တာမဟုတ်ဘူးဗောနော်။မဟုတ်ဘူးဆိုမှလည်းခုနကကျွန်တော်ဆရာခုနကဆွေးနွေးသလိုပေါ့။ဒါသမားတူကြီးအနေနဲ့ထိခိုက်မှုကတော့များတယ်ဟိုတကယ်မြင်းတို့သွားတဲ့လူတွေကတော့ပြန်နေနေထူရတာခက်တယ်။အော်ဒီစားလိုက်ပေါ်လေချူဒီစားကြီးကတော့ပြည်နယ်နဲ့တူရတာခက်တယ်ပေါ့နော်အော်အစိုးရတို့လည်းပဲတိုင်းငယ်တို့တိုင်းနာနဲ့ပြန်ပြောတဲ့ခါကျရင်တော့ခုနကကျွန်တော်တွေ့ပြသလိုပေါ့နော်ဟိုတိုင်းငယ်တို့တိုင်းနာနဲ့ကျွန်တော်ကြည့်နေတော့လေဒါဟိုကျွန်တော်တို့အနေနဲ့ဟိုခုန expo ပေးတယ်45ရက်ပေးတယ်ပဲကြောက်မလို့အဲ့ဒီမှာ expo ဘောလုံးကတော့အနည်းဆုံး4သိန်းခွဲ5သိန်းတော့တော့ပါအတန်းကြီးပေါ့ဒါခုနပြတ်စည်းသွားတဲ့ဟာလေ3သိန်းကျော်လောက်ရှိရဆိုတော့ဟိုနေလုံးတစ်ခုကမေးစရာရှိတာကိုစားနေကြကိုလုံးကြီးကိုထိခိုက်မလားမထိခိုက်ဘူးလားဆိုတော့အဲ့တချို့ကလည်း FPO လို့ပါလို့ကလည်းတုံးတက်တာပေါ့နော်။ဒါစနေကောထိခိုက်နိုင်တဲ့နေရာရှိရပေါ့နော်။ဒါကြတော့ကျွန်တော်တို့အနေနဲ့ဘလောက်ပြန်တဲ့စိုက်ပြိုးနိုင်မလဲဘလောက်ပြန်တဲ့ထူတော်ရေးလုပ်နိုင်မလဲပုံတွေမူတည်တာပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကြည့်ရတာတော့ဟိုဘလို့ရှိတယ်ဆိုရင်ခုနကဒီလက်ရှိရတဲ့စင်းစရာပေါ့။ဒါလည်းစင်းစရာတော့ဘလောက်မှန်မှန်မှားမယ်ကျွန်တော်တို့ပြောရတာချက်တယ်ပေါ့နော်။ဆိုတော့ဒီပုံမှာအတွက်ချက်ကြည့်တော့ခုနရှင်းပြသလိုပါပဲ။ဒီဘက်ကကျွန်တော်တို့က Facebook ဧည့်တာရှိတယ်။အခု Facebook 15နှစ်ပြန်ဖွင့်တော့မှအေးသူပြန်ပို့နိုင်မလားဆိုအများစုကမပို့နိုင်ဘူးမူဆယ်မှာလောက်ရလူတွေကြီးအစံသမားတွေပါတွေ့တယ်ကဘာလို့လဲနေပြီးတော့တရားရောက်နေကြတယ်နော်ယူရီးယားတရားဝယ်မူဆယ်တရုတ်ပြည်ကိုတင်ရောက်နေအများစု15နှစ်ပြန်ဖွင့်တဲ့အချိန်မှာဆန်ဝယ်နိုင်မလားဆိုဒီစည်းနဲ့မဝယ်နိုင်ဘူးလေဘာလက်ရှိ6သိန်းသေးလောက်ရှိနေရပေါ့နော်အဲ့တော့နေထိုင်မှုရှိတဲ့အတွက်ကြောင့်ပြန်ဖွင့်လိုက်တော့လည်းပဲဆန်သေးဆက်ပြီးတက်နေရဆိုရင်တော့ရောက်လို့ရောဝယ်လို့ရောသဘောရကျွန်တော်အေးသူပို့တယ်မှာမဟုတ်ဘူးလူမပို့မှာမဟုတ်
ပတ်စံတင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုတော့မနက်ဖြန်အင်ကာနေညတိုက်ရိုက်လေလံအစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးမလဲဆိုတာမိတ်ဆက်ပေးပါစီရှင
်။တော်ရရှိမြရှင်အခုချိန်ဟာတိုင်းရင်းသားဒေသတွေကိုဒေါအောင်ဆန်းစုကြည်စီယုံရေးခီးထွက်နေတဲ့ကာလဖြစ်ပါတယ်။တိုင်းဒေသတွေနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီဟာဘလောက်အထိလက်တွဲနိုင်ကြမလဲအကျိုးစီးပွားချင်းထိတ်တိုက်တွေ့နိုင်သလားတူညီမှုရှိနေသလားသောရရှင်တွေရဲ့အမြင်ကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားစီလိုပါတယ်ကိုယ့်ရဲ့အမြင်သဘောထားတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က 0123923998ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါရရှင်အခုတော့ blogger တွေပြောသမျှအစီအစဉ်အလဲပါမဆုမျက်မုံကစီစဉ်ပြီးကိုတားညွန့်ဦးကအကူအညီတင်ဆက်ထားပါရရှင
်အင်တာနက် browser တွေတစ်ခုနဲ့တစ်ခုအပြိုင်ဆိုင်ဖြစ်နေတဲ့သတင်းတွေခုတလောကြားနေရတယ်မလားကိုတားညွန့်ဦးရေ
Chrome browser အသစ်သတင်းလား Edge browser အသစ်သတင်းလားဗ
ျနှစ်ခုလုံးပဲ Microsoft ရဲ့ Windows Operating System 10နဲ့တွဲပြီးတော့ပါလာတဲ့ Edge browser က Google ရဲ့ Chrome browser ကိုရော Mozilla Firefox browser ကိုပါ download လုပ်မှာကိုအာမပေးဘူးဆိုပြီးတော့ဝေဖန်စရာဖြစ်နေတာလေ
။ဩဒီ Microsoft ရဲ့ Bing search engine ကိုသုံးပြီးတော့တခြား browser တွေကိုရှာလို့ရှိရင်သူ့ရဲ့ Edge browser ကို download လုပ်ဖို့ကိုပဲညှိုးနေတဲ့ကိစ္စကိုပြောတာမလား။စောင်းမအတော်များများမှာတော့တွေ့ပါတယ်ဗျ
။တွေ့မှာပေါ့ Microsoft ရဲ့ Edge browser ပေါ်ကနေပြီးတော့Bing ကိုသုံးပြီးတော့ Chrome နဲ့ Firefox တွေကိုရှာလို့ရှိရင်အဖြေတွေပြတဲ့စာမျက်နှာအပေါ်ဆုံးမှာအမဲရောင်အတန်းနဲ့ Microsoft အနေနဲ့ Edge ကိုသုံးဖို့ကိုပဲအကြံပေးချင်ပါတယ်ဆိုတာကိုပေါ်လာတဲ့နောက်ပြီးတော့ Bing မှာလည်းအသေးစိတ်သိချင်လို့ရှိရင်နှိပ်ပါဆိုပြီးတော့ Landmore ဆိုတဲ့ link တစ်ခုချိတ်ပေးထားပါသေးတယ်အဲ့ဒီ link ကိုနှိပ်လိုက်လို့ရှိရင်ဘယ်ရောက်သွားလဲဆိုတော့ဒီ Edge browser အကြောင်းကိုဖော်ပြတဲ့ website စာမျက်နှာစီကိုရောက်သွားရော
တကယ်တော့နည်းပညာကုမ္ပဏီတွေကသူတို့ထွင်ထားတဲ့ internet browser တွေကိုပဲအားပေးဖို့ကြော်ညာတာမဆမ်းပါဘူးလို့ The Verge online သတင်း website မှာရေးပါတယ်။ဒါပေမဲ့လို့ Google ကဈေးကွက်ထဲမှာအခြားကုမ္ပဏီတွေနဲ့မရှင်နိုင်အောင်လုပ်နေပါတယ်လို့ပြောကြတဲ့ထဲမှာပါနေတဲ့ Microsoft ကအခုလိုလုပ်တာကတော့စိတ်ဝင်စားစရာပဲလို့ဆိုထားပါတယ
်။ Microsoft ရဲ့ Windows 10သုံးနေကြတဲ့သူတွေအတွက်ကို Firefox browser ကို default browser အနေနဲ့ထားဖို့ခက်ခဲအောင်လို့ Microsoft ကလှုပ်ထားတယ်လို့လည်းဒီ Mozilla ရဲ့ CEO က Microsoft ကုမ္ပဏီကိုဆွဆွဲထားသေးတယ်ရှင့်။
Microsoft ကုမ္ပဏီကတော့ Windows 10မှာပါတဲ့ feature တွေနဲ့လုံဆောင်ချက်တွေကိုအကောင်းဆုံးဖြစ်အောင်လို့ Edge browser နဲ့အန်ကိုက်ပြီးတော့လှုပ်ထားတာမဟုတ်လို့ Edge browser ကသာအသင့်တော်ဆုံးဖြစ်တယ်ဆိုတာကိုလူတွေလွယ်လွယ်နဲ့မြန်မြန်သိအောင်သိပေးရတာဖြစ်ပါတယ်လို့ပြောခင်ရသူကဒီ The Verge online website ကိုတုံ့ပြန်နေတဲ့အဲဒီဆောင်းပါးထဲမှာပဲကိုကဖော်ပြထားတယ်။နောက်ဒီ Windows 10သုံးတဲ့သူတွေအနေနဲ့လည်း browser နဲ့ search engine ကိုကြိုက်တာယူ default လုပ်လို့ရပါတယ်လို့တော့ပြောထားတာပဲဗျ။
ဒီမှာပြောချင်တာတစ်ချက်ကအဲ့ဒီ Bing search engine ကိုသုံးပြီးတော့မှ Chrome နဲ့ Firefox browser တွေကိုရှာလို့ရှိရင်အဖြေတွေပြတဲ့စာမျက်နှာမှာဒီအပေါ်ဆုံးမှာအမဲရောင်အတန်းနဲ့ Edge ကိုသုံးဖို့အကြံပေးချက်ပေါ်လာတယ်လို့ပြောတာကအမေရိကကအများဆုံးဆိုတော့တခြားနိုင်ငံတွေကသူတွေရောအဲ့လိုမျိုးဖြစ်လားဆိုတာမသေးခွဲဘူးရှင်။နောက်ရှာတဲ့အခါမှာလည်းဒီပထမဆုံးတစ်ခေါက်ရှာတဲ့အခေါက်မှာပဲအဲ့လိုမျိုးအမဲတမ်းပေါ်လာပြီးတော့အကြံပေးထားတာလို့စမ်းကြည့်ကြသူတော်တော်များများကတော့ပြောပါတယ်
Opera browser ကိုရှာရင်လည်းမဖြစ်ဘူးတဲ့ Internet web browser တွေအကြောင်းပြောနေလို့ကမ္ဘာမှာဘယ် browser ကလူသုံးအများဆုံးလဲသိလားမဆွမြန်ပေါ့
လက်ရှိမှာတော့ Google Chrome browser ကိုလူသုံးအများဆုံးပဲရှင့် web browser တွေတစ်ခုနဲ့တစ်ခုကအမြဲတမ်းအပြိုင်ဆိုင်ဖြစ်နေတော့ ID နဲ့ပတ်သက်တဲ့စစ်တမ်းတော်တော်များများကလည်းနှစ်တိုင်းကိုဘယ် browser ကိုလူသုံးများလဲဆိုတာစီးရင်ပြုစုကြရတယ်လေ2008လောက်တုန်းကဆိုလို့ရှိရင်တော့ဒီ Microsoft ရဲ့ Internet Explorer ကပြိုင်သူမရှိတစ်ကမ္ဘာလုံးမှာသုံးနေသူအများဆုံးပဲအခု2015မှာတော့ Chrome ကိုသုံးနေကြတဲ့သူကကမ္ဘာမှာအများဆုံးဖြစ်သွားပြီ။အဲ့ဒါတော့ဒီ Android Phone အသုံးများကြတာနဲ့လည်းစိုက်မယ်ထင်တယ်။မြန်မာနိုင်ငံမှာတော့ Firefox Browser အများဆုံးသုံးနေကြတဲ့ကိုသားညုံရဲ့
တကယ်တော့ဒီကမ္ဘာလုံးက Internet သုံးနေကြသူတွေ Website စာမျက်နှာတွေကြည့်ဖို့အတွက်အဓိကသုံးကြတဲ့ Browser က၄ခုပဲရှိတာ။ Chrome ရဲ့ Internet Explorer ရဲ့ Firefox ရဲ့ Opera ဆိုတဲ့ Browser ရဲ့၄မျိုးပဲဗျ
။ Opera ဆိုတာကအခုမြန်မာပြည်မှာသုံးနေကြတဲ့ဒီ Telenor Telecom Company ရဲ့1994တုန်းကအစမ်း project တစ်ခုအနေနဲ့စခဲ့တဲ့ဟာနောက်တော့ Opera software လို့ company တသက်ခွဲပြီးတော့အခုလိုမျိုး web browser တွေကိုလုပ်တာပါသူကတော့အဓိက browser 4မျိုးထဲမှာသုံးတဲ့သူအနည်းဆုံးပါပဲ
လက်ရှိအသုံးများဆုံး Chrome ရဲ့300ပိုမြန်တယ်ဆိုတဲ့ Chrome 45ကတော့အရင် Chrome 43ထက်တော်တော်လေးပိုကောင်းတယ်လို့ပြောနေကြတယ်ဗျအရင် Chrome အဟောင်းတုန်းက website တစ်ခုခုကိုဝင်ကြည့်မယ်ဆိုလို့ရှိရင်နှေးလွန်းလို့တစ်ခါတစ်ခါဆိုရင် internet ဆိုင်မနာတစ်ခုလုံးအပြည့်ပေါ်မလာလို့တော်တော်လေးဝေဖန်ခံရတာမလားအခုအစ်စ်မှာတော့ပိုလဲမြန်သွားတယ်မမ်မိုရီကိုလည်းတိတ်မတုံးဘူးစမတ်ဖုန်းတို့လက်ပ်တော့တို့နဲ့သုံးတဲ့သူတွေအတွက်ဆိုရင်လည်းဘက်ထရီတိတ်မကုန်ဘူးလို့ Google ကတော့ဆိုတာပဲဗျ
Business Insider ဆိုတဲ့သတင်း website ပေါ်ကစောင်းပါးရဲမှာတော့အဲ့လိုမျိုး Google ကပြောထားပေမဲ့တကယ်သုံးကြည့်တော့ပြောထားသလိုမှန်ခြင်းမှမှန်မှာပါတဲ့ UK ထုတ် Telegraph သတင်းစာစောင်းပါးမှာတော့စောင်းပါးရှင်ကကိုယ်တိုင်ဆန်းပြီးတော့မှ Chrome 43နဲ့ Chrome 45ကိုနှိုင်းရှင်ပြီးတော့ပြပါတယ်အဟောင်းတော့ memory သိပ်စားတော့ website တွေထဲကိုဝင်ကြည့်ပြီဆိုလို့ရှိရင်မြန်မြန်ပွင့်မလာဘူး။နောက်အပေါ်အောက် scroll လုပ်ပြီးတော့ရွှေ့မြရတာမျိုးတွေလည်းရှိပေမဲ့အခုအစ်စ် Chrome 45မှာကြတော့အဲ့လိုမဖြစ်တော့ဘူးတဲ့။နောက်အစ်စ်မှာထူတာက ဖွင့်ထားတဲ့ web page internet ဆက်မျက်နှာပေါ်မှာကိုကတခုခုလုံးမနေဘူးဆိုလို့ရှိရင် Chrome ကမလိုတော့တဲ့ file အဟောင်းတွေကိုအလိုလိုဖြတ်ပစ်ပေးပြီးတော့ memory ကိုရှင်းပေးနေတယ်တဲ့
Google ရဲ့အပြောအရဆိုရင်တော့ Gmail ဖွင့်ထားတဲ့ internet ဆက်မျက်နှာမျိုးဆိုလို့ရှိရင်အဲ့ဒီဆက်မျက်နှာအတွက်သုံးနေရတဲ့ RAM memory ကို၄ဘုံ၃ဘုံနီးပါးအထိရှင်းပေးနိုင်တယ်လို့ဆိုတာပဲနောက်ပြီးတော့ဒီ battery သိပ်မကောင်းအောင်လဲဖွင့်တဲ့ internet ဆက်မျက်နှာပေါ်မှာ flash နဲ့ပေါ်ပြတာမျိုးကိုအလိုလိုပေါ်မလာအောင်လုပ်ထားပေးတယ်တချို့ website တွေမှာဆိုလို့ရှိရင်ကိုသိကျင်တဲ့အကြောင်းချက်တွေနဲ့မဆိုင်မင်းနဲ့ဘေးမှာတက်တက်ဒီ flash player နဲ့အလူလူပေါ်လာတာမျိုးတွေရှိတယ်မဟုတ်လားမဆူမြမွေရဲ့အဲ့ဒါမျိုးတွေကိုအခုကိုကသွား click လုပ်တော့မှပေါ်တော့မှာဗ
ျ Chrome browser ရဲ့အဓိကပြင်ဆင်မှုကြီးလို့ပြောနေလို့ကိုတိုင်စမ်းသုံးကြည့်ပြီးတော့မှ Google ကြော်ညာထားတယ်လို့ဟုတ်သလားဆိုတာဆုံးဖြတ်ပါလို့ IT ကျွမ်းကျင်တဲ့သူတွေကတော့တိုက်တွန်းတယ်ကိုသားညုံရဲ့အဲ့လိုပဲဒီ Microsoft ရဲ့ Edge browser ကလည်းအရင်တုန်းက Internet Explorer လိုမျိုးမဟုတ်တော့ဘူးတော်တော်ကိုပိုကောင်းသွားတယ်လို့ပြောနေကြတယ်မလားအဲ့ဒါကိုလေကိုယ်တိုင်သုံးကြည့်ပြီးတော့မှကို့အတွက်အဆင်ပြေတာ Chrome လား Edge လား Firefox လားဆိုတာဆုံးဖြတ်ပါလို့အကြံပေးကြပါရရှင
်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့ Tin Cha ကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတန်နာကျော်ရဲ့တတ်တန့်ရောင်သတင်းလောက်အပတ်စဉ်ကဏ္ဍကိုနားဆင်ရမှာပါရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေရှင်ဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာကျင်းပနေတဲ့နိုင်ငံတကာဒရမာရုပ်ရှင်ပွဲတော်ပြီးတော့25နှစ်ပြည့်သွားပြီဖြစ်တဲ့အင်္ဂလန်က Mr. Bean ဒီလိုမျိုးကဘာတလွားကထင်ရှားကြော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်မှာပြီးခဲ့တဲ့ကြာသပတေးစက်တင်ဘာ10ရက်နေ့ကကျင်းပတဲ့နိုင်ငံတကာဒရမာဆုချီးမြှင့်ပွဲဖွင့်ပွဲအခမ်းအနားကိုတော့ကိုရီးယားအမှုပညာရှင်တွေစုံစုံလင်လင်တက်ရောက်ခဲ့ကြတာပါကမ္ဘာတလောကရုပ်မြင်သံကြား drama ဇလန်းတွေတဲ့ကမှာအကောင်းဆုံးကိုရွေးချယ်ပြီးတော့ဆုချီးမြှင့်တဲ့2015ဆိုးနိုင်ငံတကာ drama ရုပ်ရှင်ဆုချီးမြှင့်ပွဲကို Signal ရင်ချင်းမှုအဆောက်အုံမှာကျင်းပတာဖြစ်ပြီးတော့ The S ဇလန်းတွေတဲ့ကမင်းသား Imin Ho Jewel in the Palace ဇလန်းတွေတဲ့ကမင်းသမီး Leon Aero လည်းဒီအခမ်းအနားကိုတက်ရောက်လာခဲ့ပါတယ်ဂျပန်မင်းသား Oda Girijo တရုတ်မင်းသား Chong Hong Leon နဲ့ထိုင်ဝမ်ကဘိုလင်ချောင်းတို့လည်းဒီပွဲကိုတက်ရောက်တာတွေ့ရပါတယ်ဒီစုပေးပွဲအခမ်းအနားကို K-pop အဖွဲ့တချို့လည်းလာတဲ့ထဲမှာတော့ main clique K-pop အဖွဲ့ဖြစ်တဲ့ Sister အမျိုးသားလေးတွေနဲ့ဖွဲ့စည်းထားတဲ့ B1A4 အဖွဲ့တို့ကိုတွေ့ရတာပါဒီနှစ်မှာတော့နိုင်ငံပေါင်း48နိုင်ငံကပါဝင်ရှင်တန်းတဲ့ရုပ်ရှင်ကာပေါင်း215ရဲကနေပြီးတော့ရွေးချယ်ပြီးတော့ဆုချီးမြှင့်မှာဖြစ်ပါတယ်ဟာလူအရင်နေကြချောင်းအမေရေတိတ်ကြိုက်တဲ့ဗြိတိရှလူရှင်တော်မစ္စဘင်းရုပ်တံဇလန်ရဲ့25နှစ်မြောက်အထိတ်အမတ်ဖြစ်တဲ့မစ္စဘင်းဟာအပြစ်မှာတကယ်ပဲသူ့ရဲ့ရုပ်ရှင်တွေရလို့ဟာတာပြခွင့်နဲ့လန်ဒန်မြို့တော်ကဗြိတိရှဘုရင်မကြီးဆမ်မြန်းနဲ့ဘတ်ကင်ဟမ်နန်းတော်ရှိကိုသူ့ရဲ့အမတ်သားစိမ့်ဝါရောင်မီနီကားလေးနဲ့ရောက်လာခဲ့ပါတယ်။သူကထုံးစံတိုင်းကားကိုရိုးရိုးမောင်းပြီးတော့ရောက်လာတာမဟုတ်ပါဘူး။မီနီကားပူလေးရဲ့ခေါင်းပေါ်မှာလက်ရန်ပါဆိုဖာတိုင်းကုန်ကိုခြီးပြီးတော့သူ့ရဲ့ဘေးမှာသူရဲ့ daddy ဝတ်ဝန်လေးနဲ့ခေါင်းမိုးပေါ်ကနေကားမောင်းလာတာ
Why are you driving on top of the car?
Because the car's full of my presents. Which I had to buy. But the presents, they're addressed to me. So as far as I'm concerned, they're like this. So I'm going to enjoy them thoroughly.
သူရဲ့ကားထဲမှာလက်ဆောင်တွေအပြည့်အစုံတင်လာပြီးတော့ကားကိုတော့ခေါင်းမိုးပေါ်ကဆိုဖာပေါ်ကနေကျန်းသုပ်ဒုတ်တန်အရှိကြီးနဲ့ထိမ့်ချုပ်မောင်းနေလာတာဖြစ်ပါတယ်အရှိရင်ကိုအဲ့ဒီဒုတ်တန်နဲ့လှည့်ပြီးတော့ကားမောင်းတာဖြစ်ပါတယ်မင်းသားရိုဝန်အက်ကင်ဆန်ဦးဆောင်တဲ့မစ္စတာဘင်းရဲ့သမောရုပ်ရှင်တွေကပြောက်ွက်အတိုင်းပဲဈေးဝယ်ထွက်ပြီးတော့ကားထဲမှာပစ္စည်းအပြည့်ဖြစ်သွားလို့ခေါင်းမိုးပေါ်ကနေကားမောင်းပြန်ရတဲ့ပြောက်ွက်အတိုင်းပြင်မာလောက်တာဖြစ်ပါတယ်ရုပ်ရှင်ကတကားလုံးစကားမပြောသလောက်အတန်တိတ်တရုတ်ဖော်ပြတဲ့ Mr. Bean Zalandre ကို1990ခုနှစ်ကဗြိတိန်နိုင်ငံရုပ်မြင်သံကြားမှာစပြတာဖြစ်ပြီးတော့တိတ်ကိုရေးရတဲ့ကိုယိုကာယာ Mr. Bean ကိုတော့တကားလုံးကအချိန်တူတူအတွင်းမှာပဲနှစ်ချိုက်အားပေးခဲ့ကြတာပါသက်တမ်း25နှစ်ရှိပြီဖြစ်တဲ့ Mr. Bean က
Well it's fantastic
I'm known in Brighton. Brighton and Birmingham. Literally all over the world.
Yang kau mana? Cenogu. Brighton ni Birmingham ni macam tiga raro, hebat ni. Tak kau lama tiga ni kisah karo. Yang aku kau ni biarlo. Pakai ham nenor si nama, dia nak dia ni tuis untuk punya kanop jauh tu awal ni. Tu yang nasang ane pale. Time ada belu senyum lemiro tu ka.
Well, I'm just going to have a small birthday party. It's just me and my friend, my son Teddy. Yes, it's today.
We need to Mr. Bean, American Emoji Yoshin Director Steven Spielberg Puretti Town at DreamWorks Studio Yoshin Company ha tu ye the BFG Yoshin saka the thwet pi twa yin no Walt Disney Yoshin thau lo ye company ji ne khwe khwa raw ma phit de lo Hollywood Reporter Hollywood tadin ni tin pya de tadin website ma phaw pya tha ba de Steven Spielberg ye DreamWorks Studio ga naw tha Emoji Yoshin thau lo ye company ji de khu phit de Universal Company ne pu paw nai ne lo September 2 ye ni ga Hollywood Reporter ga pya da ba Director Spielberg ga the BFG so de yoshin zaka go ro British sa ye sia Ronald Dash wetu go che kan pyo yai ku tha da phit par de ai yoshin go 2016 July la 1 ye ni ma yong tin ma wa aku October ma ro Director Spielberg ye min da Tom Hanks pa win tyauk saung ne British spy se ek de show te le yin bo ga go yong tin ma me aku phit de Walt Disney ga khwet twet de kaisa ne patat pi lo Universal Studios ko Walt Disney yo naw pi lo DreamWorks ko ba ta kho ma a mat che ma pe de ba u de ke lo Disney Studios ga DreamWorks Studio ga phan di pe de yau shin ga ri ko ta u de movie phan chi bo twe 2009 ku ne the ga ye she sa chou chou tha da phit ba de Director Spielberg yai ku de Jurassic World so de naw song twet de dinosaur yau shin ga ga le yau shin tamai ma Titan ne Avatar pi twa yin su su ba win ngwe အများဆုံး ရတဲ့ ရုပ်ရှင် ဖြစ် ပါတယ်။ အဲ ရုပ်ရှင် ရဲ့ အဆက် ဇာတ်ကား ကိုတော့ 2018 မှာ ရုံ တင် မယ်လို့ Universal Pictures ရုပ်ရှင် ထုတ်လို့ရေးက ဇူလိုင် လ က ပဲ ပြော သွား ခဲ့ ပါတယ် ရှင်။ ဒီတဲ့လောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့လောင်းကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနက်တိုင်းမှာစတင်ထုတ်လွှင့်နေ
American Los Angeles မြို့ Occidental College မှာ ပညာ သင် ကြား နေ တဲ့ ကို ကောင်း ထက် က ဘာ တွေ ကို ယုံ ကြည် လဲ ဆို တာ ကို ပြော ပြ မှာ ပါ ရှင် မ မိုး ဖြူ က season တင် ဆက် ထား ပါ တယ်
ညီမပြည်သူပြည်သားတွေဟာသူရဲကောင်းမလို့အပ်တော့တဲ့နိုင်ငံဖြစ်လာဖို့ကြိုးစားရမယ်ဆိုတာပါပဲကျွန်တော်နိုင်ငံဟာခက်အဆက်ဆက်ကြုံဖြစ်လာတဲ့နိုင်ငံပါကိုလိုနီခေတ်တုန်းကကြတော့သူတို့ဘာရဲ့ကြုံနောက်တော့ကျွန်တော်တို့စစ်ကြုံဘဝရောက်ကြရတယ်ပြီးတော့လွတ်လပ်ရေးရပြီးတဲ့အချိန်အာဇာနည်ကောင်းဆောင်ယူတွေကြာဆုံးပြီးတဲ့အချိန်ကနေစပြီးတော့မြန်မာနိုင်ငံဟာပြည်တွင်းစစ်နဲ့မကြိမ်သက ဆိုတာတွေ့ရပါလိမ့်မယ်အဲ့ဒါကောင်းလားမကောင်းဘူးလားဆိုတာဂျာမန်ပြဿနာရေးစရာကြီးဖြစ်တဲ့ Bertolt Brecht ကသူ့ရဲ့ပြဿနာထံမှာရေးထားခဲ့ဘူးပါတယ်အဲ့ထက်ကဇက်ကောင်တယောက်ဖြစ်တဲ့ Andrea အရင်ပြောတယ် သူရဲ့ကောင်းမပေါ်ထုံးတဲ့နိုင်ငံဟာတနာစရာကောင်းတဲ့နိုင်ငံနဲ့အဲ့ဟာကိုနောက်ဇက်ကောင်တယောက်ဖြစ်တဲ့ဂါလီလီယိုကပြန်ပြောတယ်မဟုတ်ဘူးအန်ဒရီယာသူရဲ့ကောင်းကိုလိုအပ်တဲ့နိုင်ငံသားလေးတနာစရာကောင်းတဲ့နိုင်ငံနဲ့အဲ့တော့သူပြောတာမင်းလေကျွန်တော်နိုင်ငံမှာသူရဲ့ကောင်းတွေလိုအပ်တဲ့အချိန်ကလည်းမနေတော့ဘူးပြီးတော့သူရဲ့ကောင်းတွေလည်းကျွန်တော်နိုင်ငံမှာအများကြီးပွန်ထုံးခဲ့ပါတယ်အဲ့ဒီလိုပွန်ထုံးခဲ့တယ်လို့ကျွန်တော်နိုင်ငံရဲ့သမိုင်းကြောင်းကလည်းဖိနှိပ်မှုတွေချုပ်ချယ်မှုတွေသွေးကွဲမှုတွေအကြောက်တရားတွေနဲ့ပြည်နေတဲ့သမိုင်းကြောင်းမှာအဲ့တော့သူရဲကောင်းဆိုတာမြင့်မြတ်တဲ့အရာဖြစ်ပေမဲ့အစိုးရကထွက်လာတဲ့အကောင်အဲ့ပြီးတော့ကျွန်တော်နိုင်ငံရေးအခြေအနေကိုလည်းကြည်ပါ twin နှစ်ထက်ကထွက်မလို့စူးစမ်းနေတဲ့နေရာမှာတယောက်ကိုတယောက်ဆွဲချကြတယ်အကုန်လုံးကသူရဲကောင်းဖြစ်ချင်ကြတယ်အားလုံးကသူတလူငါတမင်းလှုပ်ချင်ကြတယ်ပြီးတော့ခေါင်းဆောင်တဦးတယောက်ရဲ့အနောက်မှာဝန်းရံဖို့အရန်ကိုခက်ခဲနေကြတယ်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကလည်းကျွန်တော်မြန်မာလူမျိုးတွေဟာကိုဟကူလည်းသူရဲကောင်းဖြစ်ချင်ကြသလိုမိကိုအားကိုးလို့ရတဲ့သူရဲကောင်းကိုလည်းတောင်းတအောင်ရှာကြတယ်ဒါပေမဲ့ဒီလိုမဖြစ်ရဘူးကောင်းဆောင်ကောင်းဖြစ်ခြင်းနောက်လိုက်ကောင်းအရင်ဖြစ်အောင်ကြိုးစားရမယ်ကိုဟောက်ကိုယက်တီနိုင်ခြင်းအရင်ဦးဆုံးပေါင်းစည်းပြီးယက်တီနိုင်အောင်ကြိုးစားရမယ်ကျွန်တော်တို့ဟာတယောက်ချင်းစီဆူလက်တွေနဲ့ကိုဂျိုးကိုမမျော်ဘူးပဲနဲ့ကိုနေရာနဲ့ကိုတတ်ဝင်နဲ့ကိုရုံးကန်ကြိုးစားရမှာဖြစ်ပါတယ်ဒါဟာသူရဲကောင်းမလို့တော့တဲ့နိုင်ငံဖြစ်ဖို့အတွက်ခြေလှမ်းအစပါပဲပြီးတော့အဲ့ဒါကိုလည်းကျွန်တော်တို့လက်တွေ့အသုံးချနိုင်ဖို့ခွင့်ရရပါပြီဒါကတော့ဒီလာမယ့်ရွေးကောက်ပွဲပေါ့အဲ့တော့အခုနိုင်ငံရေးလေကြီးမိုးကြီးထဲရောက်နေတဲ့အချိန်မှာကျွန်တော်တို့ကွဲပြားနေရမယ့်အချိန်မဟုတ်တော့ပါဘူး။ဩဇာကြီးဆုံးဒီမိုကရေစီအင်အားစုနောက်မှာစုပေါင်းပြီးတော့ပံ့ပိုးကူညီရမယ့်အချိန်မှာအဲ့ဒီလိုမလုပ်ဘဲနဲ့ကျွန်တော်တို့ကွဲပြားနေမယ်ဆိုရင်တော့ကျွန်တော်တို့ကွဲပြဲရဖို့ပဲရှိပါတော့တယ်။အဲ့ဒီလိုဖြစ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံဟာတစ်သက်လုံးသူရဲကောင်းကိုလိုအပ်တဲ့ကဲမဲ့လူအမြင်မျောကိုးနေရတဲ့နိုင်ငံဘဝကနေလွန်မြောက်တော့မှာမဟုတ်တော့ဘူးလို့ကျွန်တော်ပြောချင်ပါတယ်။ဒါကျွန်တော်ရဲ့ယုံကြည်ချက်ပါ။
ဘာစင်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
ရှင်တို့အခုနားဆင်ခဲ့ရတာတော့သူယုံကြည်ရအစီအစဉ်ပါပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနှလာနေညာပိုင်းထုတ်လွှင့်ချက်တွေကိုတော့ဆက်လက်အတန်းလွှင့်နေပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာတင်းချင်းချက်ကိုမတင်ကြီးထိုက်ကကြင်ညာပေးပါအောင်ရှင
်ဥရောပနိုင်ငံတွေစီကိုအဆက်မပြတ်ဝင်လာနေဦးမယ်လို့ယူဆရတဲ့ဒုက္ခတွေကိုဘယ်လိုခွဲဝေတာဝန်ယူကြမလဲဆိုတာနဲ့ပတ်သက်ပြီးဒီကနေ့တင်းနှလာနေမှာပဲဥရောပသမဂ္ဂရဲ့ပြည်ထရေးဝင်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဟန်ဂေရီအာဏာပိုင်တို့ကနေဆက်လုံခြုံရေးရဲတွေထံကလွတ်မြောက်ဖို့ကြိုးပမ်းချသူတွေကိုတရားဥပဒေနဲ့အညီအရေးယူတော့မယ်လို့ပြောဆိုသတ်မှတ်ထားတဲ့ရက်မတိုင်ခင်တရက်အလိုမှာဥရောပသမဂ္ဂပြည်ထရေးဝင်ကြီးတွေရဲ့ဘရပ်ဆဲလ်မြို့ဆွေးနွေးပွဲထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်မှာတော့တာလီဘန်သဘုံတွေကအချင်းထောင်တစ်ခုကိုဝင်တိုက်ပြီးထောင်ဖွင့်ပေးလိုက်တာမှာထောင်သား350ကျော်လွတ်သွားပါတယ်။စနစ်တကျပြင်ဆင်ထားတဲ့ဒီနေ့တိုက်ခိုက်မှုတွေမှာအသေးခံကားပုံးခွဲတာနဲ့စတင်လိုက်ပြီးသဘုံတွေကိုထောင်နာကန့်နိုင်အောင်လုပ်ပေးခဲ့တာဖြစ်တယ်လို့ထောင်ဖောက်မှုဖြစ်ခဲ့တဲ့နိုင်ငံအရှေ့ပိုင်းပြည်နယ်ဂါဇနီကဒုတိယအုပ်ချုပ်ရေးမှူးအလီအာမဒီကထုတ်ဖော်ပြောပါတယ်။အာဖဂန်ရရှိတွေကလည်းဒီထောင်ထဲမှာအကျဉ်းသားပေါင်း436ယောက်ရှိပြီး355ယောက်လွတ်မြောက်သွားတယ်။ဒီထဲမှာနိုင်ငံတော်လုံခြုံရေးကိုချင်းချောင်နေသူ148ဦးလို့ပါတယ်လို့ပြောဆိုပါတယ်။အီဂျစ်နိုင်ငံတွင်ကန့်သတ်နေမြေတွေကိုတွားရောက်ကြတဲ့ခီးသွွားအဖွဲ့တစ်ခုကိုအီဂျစ်လုံခြုံရေးတပ်ဖွဲ့တို့ကအကြမ်းဖက်သမားတွေလိုတန်တရားဖြစ်ပြီးမနေ့တနင်္ဂနွေနေ့ကမှားယွင်းပစ်ခတ်တာကြောင့်မက္ကဆီကိုနိုင်ငံသား2ဦးတို့အပါအဝင်အနည်းဆုံးလူ12ဦးတို့သေဆုံးခဲ့တယ်လို့အီဂျစ်အရာရှိတို့ကပြောပါတယ်။အီဂျစ်နိုင်ငံအနောက်ပိုင်းသဲကန္တရတွင်ကဖာရာဖရာဒေတာတွင်က4 week ကတွေအုံဖြူသွားလာကြတဲ့အကြမ်းဖက်သမားတွေကိုပြစ်မှတ်ထားတဲ့အီချစ်ရဲနဲ့စစ်တပ်တို့ကအကြမ်းဖက်သမားတွေစီးနှင်းနဲ့ကားနဲ့ပုံစံတူကားတွေစီးလာကြတဲ့ခီးသွွားအုပ်စုကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့အီချစ်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တင်းနှလာနေမှာပဲပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတင်ရေးခြိုက်ကခြင်းမှာပေးခဲ့တာပါ။ဒီညနေအစီအစဉ်ချုပ်လုပ်ရေးမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလမန်ထာရာဝလီဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။တော်ရရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.